Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာတော်ရရှင်နေကြောရှင်နေကြပါစေခင်ဗျာ။ပြည်ဝင်အမေရိကန်တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဆိုင်းလူမီတာ30 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။
ကျွန်တော်ကြော်စမ်းတာပါမြောက်ကိုရီးယားဟာဒဏ်ခတ်အရေးယူမှုတွေကိုဆောင်လွှဲပြီးနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုဆက်လုပ်နေစေဖြစ်တယ်ဆိုတဲ့သတင်းဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေချမင်းကုန်းကိုဘယ်လိုတုံ့ပြန်ကြရလဲဒုက္ခသည်တွေနောက်ထပ်ဝင်ရောက်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုစံမှတ်ကိုဆင့်ခေါ်ကန့်ကွက်တဲ့ဆိုတဲ့သတင်းလိုသတင်းတွေကိုစတင်ပြီးတော့ဖော်ပြတင်ပြမှာဖြစ်ပါတယ်ဒေါ်ခင်မျိုးသက်နဲ့ကျွန်တော်ပြောပြမှာဖြစ်ပါတယ်ခင
်ဗျာဟုတ်ကဲ့ပါခင်ဗျာဒီကနေ့မနေ့ကင်းမှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေချမင်းကုန်းပေါ်ကဘာကောင်းဆောင်နေသလိုတုတ်ပြန်ကြသလဲဆိုတာနားဆင်ရမှာဖြစ်သလိုဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်ဘယ်လိုအချက်တွေပြင်ဖို့ဖြစ်နိုင်ခြေရှိပါသလဲ။
တိုင်းသားတွေလူကျင်တာကိုဒီတာမှာကိုရဲ့နိုင်ငံရေးပါတီကနေပြီးတော့ရွေးချယ်ကြေညာထားတဲ့လူတွေကဥဆောင်ပြီးတော့ကိုကျမက
ိုစနေကြီးဦးမင်းလင်းဦးပြောကြားသွားတာပါဒီအကြောင်းနဲ့အတူရခိုင်ဒေသမှာခရစ်ယာန်သင်းအုပ်ဆရာတူပြန်ပြီးဆွဲတက်ပြတ်ခံရတဲ့အကြောင်းစာရာတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသာပတေးနေ့မနေ့ကဒေတန်ရောက်နိုင်ငံကသတင်းတွေကိုဦးကျော်သံသာနဲ့ဒေါက်ကင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားဟာသူတို့လက်နက်တွေစီးရီးအရာတိုက်ခိုက်ဖြစ်စီမခံရစေဖို့လှုပ်ဆောင်နေတယ်လို့လုံခြုံရေးကောင်စီကိုတောက်ကြနေကတင်သွင်းတဲ့ကုလသမဂ္ဂအစည်းအဝေးခန္ဓာဆောင်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူနဲ့မြောက်ကိုရီးယားဆက်ဆံရေးဟာအမခန့်အောင်မြင်တယ်လို့ပြီးခဲ့တဲ့အပတ်ကပြောကြားခဲ့ပြီးတော့အခုအစည်းအဝေးခန္ဓာပေါ်ထွက်လာတာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကရဲရင်တဲ့သံတမန်ဆက်ဆံရေးတစိုက်တွေသာအဖြစ်ကိုရီးယားကျွန်းဆွယ်ငင်းညာရေးအတွက်သမိုင်းဝင်အထောက်မှုကိုဆက်လုပ်မယ်လို့လည်းသူရဲ့နိုင်ငံတော်အခြေပြမင်းကုန်းမှာပြောသွားခဲ့ပါတယ်။ဆက်လုပ်စရာတွေအများကြီးကြံသင့်နေတယ်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့ February 28-28ကျရင်ဗီယက်နမ်မြို့မှာတွေ့ဆုံမယ်လို့လည်းပြောသွားတာပါ။ဒီကိစ္စကိုတောင်ကိုရီးယားသမ္မတကကြိုဆိုပြီးဗီယက်နမ်နိုင်ငံဟာအဆင့်တော်ဆုံးနေရာဖြစ်တယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့ကမ္ဘာအစည်းအဝေးခန်းစားဟာတနင်္လာနေ့က Reuters သတင်းဌာနကိုဥစွာရောက်ရှိခဲ့ပြီးမြောက်ကိုရီးယားဟာအရက်ဖက်အဆောက်အဦတွေလေစိတ်လိုနေရာတွေကိုအဆုံးပြုပြီးတော့တိုက်ချင်းပြေဒုံးကြီးတွေစူလောင်ထားတာဂျက်ဖြတ်မဟန်ထားတာစံတဖို့လုပ်နေရတယ်ရှိတယ်လို့လည်းအစည်းအဝေးခန်းစားမှာဖော်ပြထားပါတယ်။ဒါ့အပြင်မြောက်ကိုရီးယားဟာလုံခြုံရေးကောင်စီပြဋ္ဌာန်းချက်ကိုအာခံပြီးရေနံနဲ့ကြောင်မီးသွေးတွေကိုတရားမဝင်သေးယူပို့ဆောင်နေတယ်လို့လည်းဖော်ပြထားပါတယ်။
နောက်ထပ်အစိုးရရန်ရတစိတ်တပိုင်းရဆိုင်မှုထပ်ပြီးမဖြစ်စေဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေကြပြီးဗုဒ္ဓဖူးနေတကပိတ်ဆွေးနွေးပွဲကနေနေဆက်လုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ခုကိုမကြခင်ရက်တွေအတွင်းရလာနိုင်တယ်လို့ပြောကြပေမဲ့အသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးပါတီကြီးညက်စလုံးမှာကွဲပြားမှုတွေတော့ရှိနေစေဖြစ်ပါတယ်။အစိုးရရန်ပုံငွေအသုံးစိတ်ဟာဖေဖော်ဝါရီလ15ရက်နေ့အထိပဲရှိတာကြောင့်အဲ့ဒီရက်မတိုင်ခင်နေဆက်လုံခြုံရေးတိုးမြင့်မဲ့အစီအစဉ်ရေးဆွဲနိုင်မှုအတွက်ပါတီကြီးနှင့်ပါဝင်တဲ့ကော်မတီကအမေရိကန်အကောက်ခွန်ရဲ့နေဆက်ကာကွယ်ဆိုင်ရာအရာရှိတွေနဲ့တီးကြဆွေးနွေးမှုတွေလုပ်ဆောင်နေတာပါ။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ဆီကိုကြားနေဆက်တလျှောက်ဒဇိုင်းကာယံဖို့အတွက်ရန်မုံငွေထပ်မံတောင်းဆိုလိုက်ပြီးနောက်ကျမှပဲအခုလိုဆွေးနွေးကြတာဖြစ်ပါတယ်။အချိန်ဟာတဖြည်းဖြည်းကုန်ဆုံးလာနေတယ်လို့အလဘာမားပြည်နယ်က Republican အမတ်ဖြစ်တဲ့အထက်တော်တော်အသုံးစိတ်ခွဲဝေရေးကော်မတီဥက္ကဋ္ဌ Richard Shelby ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်ပါတီနှစ်ရက်ကြာသဘောတူညှိနှိုင်းမှုတွေလုပ်နေပြီဖြစ်ပြီးအခြေအနေကောင်းနေတာကြောင့်မျှော်လင့်ချက်ရှိနေပြီလို့လည်းပြောပါတယ်။အထက်လွှတ်တော်ကဒီမိုကရက်ပါတီရဲ့ဒုတိယခေါင်းဆောင်တူဦးဖြစ်တဲ့ Illinois ပြည်နယ်အမတ် Dick Durbin ကတော့သဘောတူညီချက်ရမှာဖြစ်မယ်ဆိုတဲ့စိတ်အားလုံးမှာရှိနေတာကြောင့်သဘောတူညီချက်ရမယ်လို့သူယုံကြည်ကြောင်းပြောပါတယ်။ Tennessee ပြည်နယ်က Republican အောက်လွှတ်တော်မှာ Chuck Blitchman ကလည်းဆွေးနွေးပွဲမှာအကောင့်ဘက်ကကြည့်ဆွေးနွေးမှုတွေများနေတယ်လို့ပြောပါတယ်။နှစ်ဖက်ကြားမှာတော့ဆွေးနွေးဖို့လိုနေသေးတဲ့သဘောထားကွဲလွဲမှုတွေရှိနေတယ်လို့လည်းတက်တော်အမတ်တွေကပြောကြပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့ဗီယက်နမ်နိုင်ငံဒါနန်မြို့မှာဒီလနှောင်းပိုင်းတွေ့ဆုံမဲ့ကိစ္စကိုအမေရိကန်နဲ့မဟာမိတ်တွေကသတိထားကြိုဆိုလိုက်ကြပါတယ်။ဒီလိုတွေ့ဆုံမဲ့ကိစ္စဟာသမ္မတထရမ့်အင်္ဂါနေ့ကပြောတော်တဲ့နိုင်ငံတော်အခြေပြမင်းကုန်းမှာအရေးပါတဲ့နိုင်ငံသားရဲ့မူဝါဒကြီးညာရဲ့တရားဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာစတင်ခဲ့တဲ့ထိပ်သီးတွေရဲ့ညဉ့်ညာရေးနဲ့ပြန်လည်စစ်မြေရေးကိစ္စဟာသူ့ရဲ့စက်တန်းအတွင်းအဓိကအောင်မြင်မှုတရားဖြစ်တယ်လို့လည်း Trump Sukare, Bigger Sangala, Dream Yau Korea, Bega, Nuclear Santa, Yasin Dobby, don't eat Pilot Dalem, Sigabulu, Trump Sukare. The Galuza, Nathan Sachama, Hillary Clinton, I wake up when 90s, I'm not sick chemistry, a who come Yau Korean and sips in Nila Pilu, let Donald Trump up Yoba there. Dabi Mat Chinden House, Muara Lira, Leslie, Vinja Muriaro, Yau Korean and Sassan Yema, Donald Trump, Omimu Yanis from Hojang. Now Korea has nuclear season or seller look in the rest of the Taukari to Sydney Ajang Popiat Hawaii.
Syria and American Teddy Yotimbo Lonely, I Institute of Pueblo, Chimombo, Josan, American and Mohammed, three Joban Murigo, American Gap, Jimatajang Tejang, American Becker, those on the valley. I Institute of Chimoy Puma, Los Angeles, Gabata Wanga, make Mohammed a poem, Konasako, Yabodupuni, Washington, DC, Sunny Burma, American and Jai, Mingi, Mike Pompeo, Mingon, Jojama. တိုက်ခိုက်တဲ့သဘောတဘာဝပြောင်းလဲသွားပြီမယ်ရီမန်ချက်ပန်းနိုင်ငံပြောင်းလဲမရှိပါဘူးလို့ပြောပါတယ်တက်တွေရုပ်သိမ်းတာအခြေခံနည်းဗျူဟာပြောင်းလဲမှုတစ်ခုသာဖြစ်ပြီးရွေးချက်ကတော့မပြောင်းလဲကြောင်းနဲ့တိုက်ခိုက်တဲ့နေရာမှာမဟာမိတ်တွေနဲ့အတူဆက်ပြီးတော့တိုက်ခိုက်မှာဖြစ်ကြောင်းပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကသူတို့ဟာအာရက်စ်တေချာတွေကိုအောင်းနိုင်ပြီဖြစ်ကြောင်းဒီဇင်ဘာလက ဒီနေ့ကျွန်တော်တို့ကတော့ဒီအမေရိကန်နိုင်ငံရဲ့ဆက်သွေးကြောအဖွဲ့ကိုဆက်ပြီးတော့တိုက်ခိုက်ရမယ်ဆိုတာကိုအမေရိကန်အားလုံးကနားလည်ထားတာလည်းဖြစ်ပါတယ်။
UAE American တာ မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကို မနေ့ 6:00 ကနေ 9:00 အထိ စိုင်းတိုမီတာ 32 kHz 9335 စိုင်းတိုမီတာ 40 kHz 9483 စိုင်းတိုမီတာ 48 kHz 6753 ဒုတိယနာရီဘက်မှာ စိုင်းလမီတာ 190 kHz 5505 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ပေါ်ရှင်မြို့တော်ကဗီဒီယိုသတင်းတွေဆက်လက်ပြောပြနေပါတယ်။
Bangladesh nangam beko dukha dewi thamman wunyao lai yote Bangladesh suya ga mima nangam u kangwa lai paare. Piatna pshin rei khanbine maa suya janen zibongnui taibwe pshibabwe nao dukha dewi wunyao lai kisa jang Bangladesh nangam saya mima tna ma jigo tru nangam jaya yungu sinko gara pshitae lo Bangladesh ayasi duga pyo jang Channel News Asia maa pobja ta waare. Ngatang sekune ogula runga sabi Sitayan Niko Mujang Rohingya Muslim Kunithing Winyao Kebiye Nao Bangladesh Nangangu Aku Uthli Winyao Lae Dukha Dari Garo Buddha Bada Wain Ye Kainan Tataam Nyunwe Zuwe Pichar Rae Lo Ami Mopolo Du Bangladesh Nangangya Ye Yung Ya Siji Duga Pyo Jang Dabi Me Ye Dwa Gura Pobya Mata Wau Ye Dwa Ga Dapsi Bi Miya La Nibi Nau Ta Neza Ma Sao Me Duwe Nya Yi Siti Re Di Jampe Mu Taka Mu Rego Amiya Zong Ya San Nyang Titi Ayo Lusang Bu မြန်မာအစိုးရကိုတောင်းဆိုထားတယ်လို့လည်းသူကဆိုပါတယ်။ဒီဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအစ်တောင်ဘက်ဘန်ဒါဘန်ခေါ်ရွာတော်ခရိုင်ကုန်းငင်းကိုဖျက်ပြီးဝင်ရောက်လာဖြစ်တယ်လို့လည်းနေကြဆောင်အရာရှိသူကိုကပြောကြားရေးသားထားပါတယ်။မြန်မာနိုင်ငံကနေအိန္ဒိယတဲကိုကာလတန်ဖိုးအားဖြင့်အိန္ဒိယရူပီငွေ 6.3 ခွန်တုံးကလေးတန်းနဲ့ရွှေချောင်း ခိုးသွင်းတဲ့ရွှေချောင်းအမြောက်အများကိုအနောက်ဘင်္ဂလားပြည်နယ်ရဲ့ပို့မယ်ဆိုတဲ့သတင်းရခဲ့ကြောင်းဒီအရိုက်ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဖမ်းဆီးရမည်တဲ့ရွှေရနိုင်ငံရဲ့ချားကထွက်တဲ့ရွှေဖြစ်ပြီးအလေးချိန်19.6 ကီလိုဂရမ်လေးပြီးရူပီငွေ6ကလေးခွဲကျော်တန်တဲ့ရွှေချောင်း130ဖြစ်ပါတယ်။ရွှေကိုအိတ်တွေဖက်နှက်တွေနဲ့ထည့်ပြီးတော့ဖွဲ့သေးတာပါ။နောက်ဘင်္ဂလားပြည်နယ အထောက်မှုတွေလုပ်နေခြင်းသည်နေဂျက်စနစ်ကိုကျင်းသုံးနေတာဖြစ်တယ်လို့တူရကီသမ္မတရီဆက်တိုင်အဒိုဗန်ကဆွဆွလိုက်ပါတယ်ပြဿနာတွေဝိုင်းနေတဲ့ဗင်နီဇူလာသမ္မတကိုတူရကီရဲ့ထောက်ခံမှုရဆိုင်မှုအမေရိကန်ဖိအားပေးလာခြင်းမှာသမ္မတအဒိုဗန်ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါဗင်နီဇူလာနိုင်ငံသမ္မတဟာရွေးကောက်ပွဲနဲ့တက်လာတာဖြစ်တယ်သူ့ကိုဖြုတ်ချရအောင်အမေရိကန်သမ္မတမှာဘာအာဏာရှိတယ်လဲ ကြည့်နိုင်ငံချင်းလောက်တာကိုစုအနေနဲ့လက်မခံနိုင်ဘူးနေချက်လုပ်ရတွေကိုဆန့်ကျင်တဲ့လူတွေပဲသမ္မတအာဒိုဝန်ကစုရဲ့ပါတီဝင်ပါလီမန်အမတ်တွေကိုမင်းကွန်ပြောမှာထည့်သွင်းပြောကြသွားပါတယ်အမေရိကန်နဲ့ဥရောပသမ္မဂတို့ကတိုက်ခိုက်ခံခေါင်းဆောင်ခွန်ဂွိုင်ရိုဗင်နီဇူလာဂျက်ဖြတ်သမ္မတအဖြစ်အစည်းအမပြုထားချိန်မှာတူရကီသမ္မတအာဒိုဝန်ကမဒူရိုကိုအခိုင်အမာထောက်ခံနေတဲ့အတွက်စုရဲ
ဒီအရေဘီရဲ့အမှုနဲ့ပတ်သက်ပြီးအစိုးရကအဆုံးဖြတ်ပေးမှာမဟုတ်ဘဲတရားရုံးကသာအဆုံးဖြတ်ပေးမှာဖြစ်ကြောင်းထိုင်းရှင်းနေချုပ်ပြောခွင့်ရကပြောပါတယ်ဒီအယ်အရေဘီဟာအော်စတြေးလျနိုင်ငံကနေပြန်ဇန်ခီထွက်လာတာဖြစ်ပြီးတော့သူ့ကိုနိုဗ်မ်ဘာလရဲ့မှာဖမ်းဆီးခဲ့တာပါနိုင်ငံတကာရဲတပ်ဖွဲ့အင်တာပိုကအနည်းအောင်သတိပေးချက်ထုတ်ပြန်ထားတာကြောင့်လင်းစီးလာတဲ့သူ့ကိုဖမ ရင်သူကအနှိမ့်ဆက်ခံရနိုင်ခြေရှိတယ်လို့ပြောပါတယ
်ကျွန်တော်မင်းနေမနေခင်ထေတန်ရောက်နိုင်ငံကသတင်းတွေကိုဦးကျော်စံသားနဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါမြန်မာသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ဒီလကုံလောက်မှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့ဗီယက်နမ်နိုင်ငံမှာဒုတိယအကြိမ်ထိပ်သီးစီးဝေးပွဲကိုကျင်းပမယ်လို့အမေရိကန်သမ္မတရဲ့ကြေညာချက်ကိုအမေရိကန်ရဲ့မဟာမိတ်တွေကသတိနဲ့ကြိုဆိုခဲ့ကြပါတယ်သမ္မတရဲ့နိုင်ငံတော်အခြေပြမေကွန်းဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒတွေကိုထင်ဟပ်လိရှိတာကြောင့်ကဘာတဝှမ်းကစောင့်ကြည့်ခဲ့ကြပြီးသမ္မတဒိုနယ်ထရန့်ကဒါဟူအင်ဂါနေ့ကပြောကြားတဲ့ဒုတိယအကြိမ်နိုင်ငံတော်အခြေပြမေကွန်းမှာထည့်သွင်းပြောသွားတာပါသမ္မတပြောကြားတဲ့မေကွန်းပေါ်မှာကမ္ဘာတစ်လွှာကတုံ့ပြန်ချက်တွေနဲ့ပတ်သက်လို့လန်ဒန်မြို့က Henry Ridgway ပေးပို့တဲ့သတင်းလွှာကိုတော်ခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဒီလကုံတွေ့ဆုံမှုရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်ဒါဟာသူ့ရဲ့အောင်မြင်တဲ့နိုင်ငံခြားရေးမူဝါဒတစ်ခုဖြစ်တယ်ကြေညာခဲ့တာပ
ါ Nuclear testing has stoppedAnd there has not been a missile launch.
Nuclear testing mode ရပ်သွားပါပြီ။ဒုံးကျည်စမ်းသပ်ပြစ်လွတ်မှုမလုပ်တာလဲ15လကျော်နေပါပြီ
။သူသာ2016မှာသမရအဖြစ်ရွေးမခံခဲ့ရဘူးဆိုရင်အခုချိန်လောက်ဆိုအမေရိကန်ဟာမြောက်ကိုရီးယားနဲ့ဆစ်ဖြစ်နေလောက်ပြီလို့လည်းပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေအောင်မြင်တယ်လို့သူရဲ့ပြောဆိုချက်ဟာအငင်းပွားစရာဖြစ်နေတယ်လို့ Britain အခြေစိုက် Chatham House ကLeslie Vinjamuri ကပြောပါတယ်
There's still evidence that they are committed to their nuclear program.
North Korea ကသူ့ရဲ့ nuclear အစီအစဉ်ကိုဆက်လုပ်မယ်အထောက်အထားတွေတွေ့နေရပါတယ
်။တောင်ကိုရီးယားသမ္မတပြောခွင့်ရ Kim A Jong ကသမ္မတ Trump ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်မယ်ကြေညာချက်အတွက်ကြိုဆိုခဲ့ပါတယ်
။ဒီကြေပတ်ချနာမဲဆွန်န
ဗီယက်နမ်မှာခေါင်းဆောင်နှစ်ဦးတွေ့တဲ့အခါမှာပိုတိကျပြီးပိုလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေဖြစ်လာမယ်လို့မျှော်လင့်ပါတယ်လို့ပြောသွားတာပါ။ဒါဟာတောင်ကိုရီးယားဘက်ကနေတတိထားပြောဆိုပုံရတယ်လို့အမေရိကန်မူဝါဒရေးရာသုံးသပ်သူ James DeBois ကပြောပါတယ
်။ I would imagine that there are many people in South Korea who are concerned at this point.
သမ္မတဒေါ်နယ်ထရမ့်ကသူရဲ့တရုတ်သင်ရေးကိစ္စတွေနိုင်ငံတကာသဘောတူညီချက်တွေကနှုတ်ထွက်တဲ့ကိစ္စတွေကိုပဲဆက်ပြီးလုပ်နေမလားလို့တောင်ကိုရီးယားလူတွေစိုးရိမ်နေကြပါတယ်။သူကနျူကလ িয়ার ဆိုင်ရာဘယ်သဘောတူညီချက်အတွက်ပဲဖြစ်ဖြစ်အလဲအလဲလုံနိုင်တဲ့အနေနဲ့ကိုရီးယားကျွန်းစကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းဖို့လှုပ်လေမလားဆိုတာကိုပြောနေကြမယ်လို့ထင်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတော့သမ္မတထရမ့်ကအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းမယ်လို့ထပ်တလဲလဲပြောနေပြီးတာလီဘန်တွေနဲ့ငြိမ်းချမ်းရဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်
။ Great nations do not fight endless wars.
ကြီးမားတဲ့နိုင်ငံတွေဟာအဆုံးမရှိတဲ့စစ်ပွဲတွေကိုမတိုက်ကြပါဘူး
။ဒါအပြင်ဆီးရီးယားကအိုင်အက်စ်တွေကြွတွေကိုတိုက်ထုတ်နိုင်ပြီလို့လည်းသမ္မတကကြေညာပါတယ်
။ Today we have liberated virtually all.
ကိုယ်စားနေတဲ့လူသက်ကောင်တွေထိန်းချုပ်ထားတဲ့နေမြေတွေအားလုံးနီးပါးကိုကျွန်တော်တို့လွတ်မြောက်အောင်လုပ်ပေးပြီးခဲ့ပါပြီ
။ဒါပေမဲ့ဆီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းတာအတွက်အမေရိကန်ရဲ့မဟာမိတ်တွေကစိုးရိမ်နေတယ်လို့ Leslie ကပြောပါတယ်
။ As to whether you can really rely on the Taliban to deliver on any
တာလီဘန်နဲ့လက်ခံနိုင်မယ့်ငြိမ်းချမ်းရေးသဘောတူညီချက်တကယ်ပဲထွက်ပေါ်လာနိုင်ခြင်းရှိမရှိကမေးခွန်းထုတ်စရာဖြစ်နေပါတယ်။ဒါဟာအာဖဂန်နစ္စတန်ကအမျိုးသမီးတို့ရဲ့အကြီးအကျယ်စိုးရိမ်မှုတစ်ခုဖြစ်ပြီးတော့သဘောတူညီချက်ထွက်လာရင်ဘာတွေဖြစ်မယ်ဆိုတာလည်းစိုးရိမ်နေကြတာပါ။တချိန်တည်းမှာပဲသမ္မတထရမ့်ကဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးရုတ်သိမ်းဖို့လုပ်နေရမလို့ဆီးရီးယားတည်ငြိမ်ရေးရော IS စစ်သေးကြွားတွေပြန်ပြီးကြီးထွားလာမလားဆိုတာတွေအတွက်ပါအထူးစိုးရိမ်မှုတွေကလည်းရှိနေပါတယ်
။သမ္မတထရမ့်ကရုရှားဟာဆီးရီးခေတ်ကအမေရိကန်နဲ့ရုရှားကြားချုပ်ဆိုခဲ့တဲ့ဒုံးလက်နဲ့ဆိုင်းယားစာချုပ်ကိုချိုးဖောက်နေတယ်လို့ဆွဆွဲပြီးနှုတ်ထွက်ခဲ့တယ်လို့စာချုပ်အသစ်မချုပ်ဆိုနိုင်ခဲ့ရင် အမေရိကန်ကတခြားလက်နက်အသစ်တွေကိုပါငွေကုန်ကြေးကျခံတီထွင်မယ်လို့ကတိပေးခဲ့တာနဲ့ပတ်သက်ပြီးအမေရိကန်မူဝါဒရေးရာသုံးသပ်သူ James Walsh က
It's notable that he was very critical of European leaders, NATO allies.
Long long re, NATO Mohammed Dubaga, Suru Piyama Kagwe, Thongse Yamungwe, Mpira Atwe. Samdaga Suru Pukha Pyosumhuri, Sisi Dada Lusang Nijing Mawe. Tiyoglu Nanganyo, Upma Samdaga Shijinpenu Lumyogu, Nwenhe Twere Sasan Pyosubo, Longira Sisa Ware.
American Nangan Jai Mwara Ne Patabi, Tachan Nangan Dwe, Atin Chilao Sia, Achele Tetwe, Teg Mashire, Di Nangan O Achebya Mengongu,ပြည်ရင်းမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းမှာသမ္မတထရမ့်ကပြောဆိုခဲ့ရတာဖြစ်ပါတယ်
။ဒေါက်တင်မြို့တဲ့ပြောပြသွားတာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေတင်ဆက်ပါမယ်။ NLD ပါတီကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းရေးပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမှာတိုင်းသားဒေသတွေနဲ့ဆိုင်တဲ့ဥပဒေတချို့ကိုပြင်ဆင်နိုင်လိမ့်မယ်လို့လိလာသုံးသပ်သူတချို့ကမျှော်လင့်နေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်ကဗိုလ်တူးနေ့မှာအတည်ပြုလိုက်ပြီးနောက်ပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရေးအတွက်ပူးပေါင်းကော်မတီတရဖွဲ့စည်းနိုင်ရေးကိုဖေဖော်ဝါရီလ6ရက်နေ့ကပြည်ထောင်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပြီးဖြစ်တာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးလမ်းစပွင့်သွားပြီးဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ရဲ့ဒုတိယနိုင်ငံကဦးထွန်းထွန်းဟင်ကိုပူးပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်လွှတ်တော်ကတာဝန်ပေးလိုက်ပြီးလည်းဖြစ်ပါတယ်ဒီတော့ပူပေါင်းကော်မတီရဲ့လုပ်ပိုင်ခွင့်လုပ်ငန်းတာဝန်တွေကဘာတွေဖြစ်လာနိုင်မှာပါလဲ။ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးရှင်းပြတာကတော့
ပူပေါင်းကော်မတီရဲ့လုပ်ပိုင်ခွင့်တွေကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြင်သစ်နဲ့အခြေလက်တွေပြင်ဖို့ရည်ရွယ်ထားတဲ့အခြေလက်တွေပေါ့ဗျာ။ဒါတွေကိုပြုစုတင်ပြဖို့တာဝန်ပေးတဲ့သဘောမျိုးဖြစ်တယ်နီ။အဲ့တော့ကျွန်တော်ထင်တာကတော့သူတို့ကနေပြီးတော့ပြင်သစ်နဲ့အခြေလက်တွေပြင်မယ်အဲ့ဒီဒီထဲမှာလူများလက်ခံနိုင်မဲ့အခြေလက်တွေကိုကိုယ်ကလေးရဲ့သဘောတူညီချက်တွေနဲ့ဒီပြုယူမယ်လို့အဲ့ဒီလိုတော့မှားတာပဲလေ
ပူပေါင်းကော်မတီဖွဲ့စည်းနိုင်ရေးအရေးကြီးအဆိုကိုစတင်ချိန်ကစပြီးတမတော်သားကိုယ်ကလေးတွေဘက်ကကန့်ကွက်မှုတွေရှိလာခဲ့တာပါဒါကြောင့်ပြင်ဆင်ဖို့ခက်ခဲအောင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရင်းမှာဘယ်လိုအချက်တွေကိုပြင်ဆင်နိုင်မလဲဆိုတာမေးစရာဖြစ်လာပါတယ်ရှင်းနေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
အဲ့တော့တိုင်းသားတွေလူချင်းတာကိုဒီတာမှာကိုရဲ့နိုင်ငံရေးပါတီဒီကနေပြီးတော့ရွေးချယ်ကြေညာထားတဲ့သူတွေကဥဆောင်ပြီးတော့ကိုကျမကိုဖန်ဒီခွင်တို့ဒီမှခန့်ွယ်ခွင်တို့အဲ့ဒါတွေရမှသာဒီပြည်ရင်းဉဏ်ကြီးကတစ်သိတစ်ပိုင်းအဆင်ပြေမအောင်အဲ့တော့အဲ့ဒီဥစ္စာတွေကိုအဓိကဆောင်ပြီးရှင်နေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုတော့ဖြစ်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဒီကျွန်တော်ဥပမာသူကတော့ဗျာဝါဒီတာလိုမျိုးဆိုလို့ရှိရင်သူတို့ဘာသာသူတို့ဒီမှာခံခွဲတဲ့ကိစ္စကလည်းဖြစ်နေတယ်ဘုံအစိုးရရဲ့ထိန်းချုပ်မှုအောက်မှာဝါဒီတာကမရှိဘူးဖြစ်နေတယ်ဆိုတော့ပုဇလေဒီကဘယ်လိုသဘောထားမလဲခွဲကြီးပုံခြေကဥပဒေပြင်မှသာအစဉ်ကြီးမဲ့သဘောမျိုးရှိနေတော့တချို့ဥစ္စာတွေကတော့ပြင်မှုကိုစစ်တပ်ကလည်းသဘောတူမယ်လို့ကျွန်တော်ကတော့ကြားပါ
NLD ပါတီကတော့သူတို့ပါတီအာဏာရလာရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဦးစားပေးလုပ်သွားမယ်လို့2015ရွေးကောက်ပွဲမတိုင်ခင်မဲဆွယ်ကာလာတုန်းကပြောထားခဲ့တာပါအာဏာရလာပြီး3နှစ်လောက်အကြာမှမှအခုလိုပြင်ဆင်ဖို့ဘာကြောင့်လှုပ်လာရသလဲဆိုတာကိုတော့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အရှေ့တောင်အာရှရေးရာဌာနကတိကဟောင်းဦးခင်မောင်စောကအခုလိုရှင်းပြပါတယ်
သူတို့ကဆိုရင်ရောက်ပဲတော့ကတိပေးတာရှိတာ哦ဖွဲ့စည်းပုံချုပ်ပုံရှိကဥပဒေပြုပြင်ရေးကသူတို့အတွက်အရေးကြီးဆုံးချက်ပဲဆိုအခုအနာရရတာသုံးနှစ်လောက်ရှိပြီဘာမှမလုပ်ရသေးဘူးဆိုတော့တော့ရောက်ပဲပြန်ပြီးတော့သူတို့တခုလုတ်ပြရတော့မယ်လေလုတ်ပြရမယ်ဆိုတော့အဲ့တော့မှအရေးကြီးကောက်ပြီးတော့ခုဖွဲ့စည်းပုံချုပ်ပုံရှိကဥပဒေပြင်မယ်ပါမယ်သူတို့လုတ်လာတာ哦လုတ်လာတော့သူတို့ပြင်မယ်ဆိုတာကဘယ်လောက်ထိပြင်မယ်လို့မှသူတို့ဂရိမှမရှိပဲအဲ့ဒါတော့အေးချေပုံမှတခုနှစ်ခုလောက်ပြင်နိုင်ရင်လည်းသူတို့ပြောတဲ့ဂရိသူတို့တည်လို့ဖြစ်နေတာပေါ့အဲ့ဒါရွေးကောက်ပွဲအတွက်လည်းပါတယ်လို့ကျွန်တော်ယူဆတယ
် NLD ရဲ့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာတရုတ်နိုင်ငံနဲ့ NLD အစိုးရကြားဆက်ဆံရေးအပေါ်မှာလည်းမူတည်နေလိမ့်မယ်လို့ဦးခင်မောင်စောကသုံးသပ်ပါတယ
်ဒါပေမဲ့အခုဟာဘယ်လိုဖြစ်နေလဲဆိုတော့နှုတ်နှစ်ဖက်ဖွဲ့ဖဲနေတဲ့ကစားနေရတယ်လို့ကျွန်တော်ထင်တယ်ဟိုဒီမြေဆုံရေးတွေပါတွေဖြစ်လာတဲ့အချိန်မှာ NLD ဘက်ကလည်းဘာမှဟိုလူလူပုံမှန်လင်းချပြတာတွေမရှိသေးဘူးအခုရတီဒီမြေဆုံတို့ဒီဘာလို့ကစားနေလဲ NLD ကတရုတ်နဲ့ဘာတွေညှိထားတယ်ဘာမှမသိဘူးဒီတီယိုကတီယိုကပုံမှန်ပြည်မှာလိုတဲ့ project တွေကိုသူတို့ payment လို့ရှိရင်အဲ့ဒါတီယိုကလည်းသူတို့ဒီ NLD အစိုးရလိုချင်ပြန်လုပ်ပေးရမှာလည်းရှိတယ်။တစ်ဖက်ကတီယိုကလည်းဘာမှစစ်တပ်ကိုတတ်နိုင်လို့သူတို့ပြောပြနေတဲ့အပိုင်းတွေရှိတယ်။အဲ့လိုဖြစ်နေတဲ့ကြောင့်မလို့ဒီ P
ပြင်းပြင်းနဲ့ဟာတွေပြင်ပေးလိုက်ပါတိတ်ပြီးရင်းကြီးတဲ့ဟာတွေပြင်ပေးပါပါညာအဲ့ဒါမျိုးပြောင်းပြောင်းနိုင်တယ်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးပူးပေါင်းကော်မတီထဲမှာလွှတ်တော်တွင်ကနိုင်ငံရေးပါတီအသီးသီးနဲ့တမရတော်သားအစုအဖွဲ့ရဲ့ကိုယ်စားလှယ်အရေးအတွက်တွေကိုအချိုးကျပါဝင်ထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့ပြောင်စုလွှတ်တော်နိုင်ရကကကြေညာထားပါတယ်ခင်ဗျာ ဒီရဲ့ကြတာရင်းနေမယ်ခင်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတစ်ခါနားဆင်ရမှာကပြည်ပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ရဲ့ခရီးရန်သင်းအုပ်စရာတူကိုလက်နက်ကင်အုပ်စုတစုကပြန်ပြီးဆွဲတပ်ဖြတ်ခဲ့ကြောင်း Gospel for Asia Korean အသင်းတော်ကအင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ်GFA သင်းအုပ်စရာဦးထွန်းမှုအသက်ခံရရပြီဖြစ်ကြောင်း February 1 ရက်နေ့ကသိခဲ့ရပြီဘယ်သူမှတာဝန်ရှိသလဲဆိုတာသက်ဆိုင်ရာလက်နက်ကင်အဖွဲ့တွေဘက်က ထုတ်ပြန်တာမျိုးမရှိသေးသလိုအစိုးရဘက်ကလည်းအခုချိန်ထိတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါပါရခိုင်ပြည်နယ်မြောက်ပိုင်းအမ်းမြုံနယ်မှာနေထိုင်တဲ့အသက် 42ရွယ်တင်းအုပ်စရာထွန်းမှုကိုဇန်နဝါရီလ6ရက်နေ့ကသူ့နေအိမ်မှာရှိနေစဉ်လက်နက်ကင်လူတစုလာရောက်ပြီးအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတဲ့နောက် February 1 ရက်နေ့မှာသူအသက်ခံလိုက်ရပြီဖြစ်ကြောင်းသိခဲ့ရတယ်လို့ Gospel for Asia ခရီးရန်အသင်းတော်ရဲ့ဖေဖော်ဝါရီလ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့လက်နက်ကိုင်အုပ်စုဟာတင်းအုပ်စရာထုံးမှုအပါအဝင်အခြားဖမ်းဆီးခေါ်ဆောင်သွားခဲ့သူအများပြားကိုလည်းတပ်ဖြတ်ခဲ့ကြောင်းအဲ့ဒီကြေညာချက်မှာရေးထားပါတယ်။သူကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အိန္ဒိယအခြေစိုက် Gospel for Asia Korean အသင်းတော်တီထောင်သူလည်းဖြစ်အကြီးအကဲလည်းဖြစ်တဲ့ဒေါက်တာ KP ယိုဟန်နန်က January 26 ရက်နေ့က ထုတ်ပြန်တဲ့ YouTube internet video မှာအခုလိုပြောပါတယ်
These few seconds or couple of minutes I spend with you is
မြန်မာနိုင်ငံမှာပြန်ပြီးဆွဲခံထားတဲ့ကျွန်တော်တို့ရဲ့တင်းအုပ်စရာအကြီးအကဲတူဦးနဲ့ပတ်သက်လို့ကျွန်တော်အချိန်အနည်းငယ်ပြီးပြောကြားလိုပါတယ်။သူဟာမြန်မာနိုင်ငံမှာဖျားသခင်အတွက်အမှုထမ်းခဲ့တာအနှစ်20ကြာရှိခဲ့ပါပြီ။လူပေါင်းရာနဲ့ကြီးခရီးရန်ဘာသာကူးပြောင်းအောင်လုပ်နိုင်ခဲ့သူတူဖြစ်သလိုခရီးရန်ရှ िख ိုးကျောင်းတွေ
အများပြားကိုလည်းတီထောင်နိုင်ခဲ့သူဖြစ်ပါတယ်။ဇန်နဝါရီ19ရက်နေ့မှာတော့သူ့ရဲ့အိမ်ကိုလက်နက်ကင်လူတစုရောက်လာပြီးတင်းအုပ်စရာကိုတနက်နဲ့ထောက်ပြီးခေါ်ဆောင်သွားပါတယ်။သူ့ကိုဘာကြောင့်အခုလိုလာရောက်ဖမ်းဆီးခဲ့တယ်လဲဆိုတာကိုကျွန်တော်တို့လုံးဝမသိရပါဘူး။သူ့ကိုဘယ်ကိုခေါ်ဆောင်သွားပြီးဖမ်းဆီးထားတယ်လဲဆိုတာမသိရသေးပေမဲ့သူ့ကိုဘသူတွေဖမ်းသွားတယ်လဲဆိုတာတော့သိရပြ
We now learned this is an underworld anti-government gang.
ကျွန်တော်တို့ပုံကန်နေတဲ့လက်နက်ကန်အုပ်စုကလုတ်တယ်ဆိုတာကျွန်တော်တို့သိခဲ့ရပြီ။လူကိုပြန်ပေးဆွဲတဲ့သဘောဖမ်းဆီးတာမျိုးမဟုတ်သလိုငွေညှစ်တောင်းခံတာမျိုးလည်းမရှိပါဘူး။သူ့ကိုဘာကြောင့်ဖမ်းဆီးသွားတယ်လဲဆိုတာကိုတော့ကျွန်တော်တို့သိအောင်စ조사နေပါတယ်။သူ့ကိုအသက်ရှင်ရဲ့လူမြောက်လာဖို့ဘုရားသခင်နဲ့အတူဆူတောင်းပေးကြပါ
တယ်။ဥစရာထုံးနှုရှာဖွေဖို့အတွက်အစိုးရစစ်တပ်ရဲတပ်ဖွဲ့တွေကဝိုင်းဝန်းကူညီခဲ့ကြောင်းလဲဒေါက်တာ KP ယိုဟန်နန်ကပြောပါတယ
်။ The army, the police, the government, everybody's helping us.
စစ်တပ်ရဲတပ်ဖွဲ့နဲ့အစိုးရအပါအဝင်လူတိုင်းကလည်းကျွန်တော်တို့ကိုကူညီကြပါတယ်။ပြန်ပေးဆွဲဖမ်းခံရတဲ့နေရာဟာမြန်မာနိုင်ငံက GFA ခရီးယံအတင်းတော်ကျောင်းတွေထဲမှာဒုတိယအကြီးဆုံးဖြစ်ပါတယ်။မြန်မာနိုင်ငံမှာ GFA အသင်းဝင်ဝတ်ပြုစုတောင်းသူပေါင်း900ရှိပြီးအများစုဟာဆင်းရဲပြီးအကူအညီလိုအပ်နေသူတွေဖြစ်ပါတယ
်။အခုလိုတရုတ်ဆရာထွန်းနှုပြန်ပေးဆွဲတက်ဖြတ်ခံရမှုဟာမြန်မာနိုင်ငံမှာရှိတဲ့ GFA ခရီးရန်အသင်းတော်အတွက်ပထမအဆုံးရင်ဆိုင်ရတဲ့အလွန်စိတ်မကောင်းစရာဖြစ်ရက်တစ်ခုပဲလို့ဒေါက်တာ KP ယိုဟန်နန်ကပြောပါတယ်။အသက်ခံရတဲ့တရုတ်ဆရာထွန်းနှုမှာဇနီးနဲ့ကလေး၃ယောက်ကြံရစ်ခဲ့ပါတယ်။သူကိုတက်ဖြတ်ခဲ့တဲ့လက်နက်ကိုင်အုပ်စုရဲ့နာမည်နဲ့ပတ်သက်လို့ GFA သတင်းထုတ်ပြန်ချက်မှာအတိအကျဖော်ပြထားခြင်းမရှိပါဘူး။ရခိုင်ပြည်နယ်မှာရှိတဲ့အခြားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတင်းအုပ်စရာထုံးနှုအပါဝင်အခြားတက်ဖြတ်ခံရသူတွေနဲ့ပတ်သက်လို့သူတို့မှာတာဝန်ရှိကြောင်းထုတ်ဖော်ပြောဆိုခြင်းမရှိသေးတယ်လို့မြန်မာအစိုးရဘက်ကလည်း GFA ခရီးရန်အသင်းတော်ရဲ့တင်းအုပ်စရာအကြီးအကဲတအုပ်ပါဝင်အခြားသူတွေကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်ပြီးတက်ဖြတ်ခဲ့တဲ့လက်နက်ကိုင်အုပ်စုနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင
်။မင်းညနေတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါမယ်။ပြည်တော်စုရာဒူးဝန်အဖွဲ့နဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွေအတွင်းစာပေးဖို့တိုင်ကြားသွားမယ်လို့ဗြိတိန်နိုင်ငံအောက်စဖို့တက္ကသိုလ်မှပြည်သူ့ရေးရာမဟာဝိဇ္ဇာဘွဲ့အတွက်ပညာသင်ယူနေတဲ့ကိုနေရန်ဦးက VOA ကိုပြောကြားပါတယ်။ဒါအတွက်ဗေဒနာတွေကိုတိုင်ကြားသွားမယ်စာရာတွေနဲ့ပတ်သက်ပြီး Kunian Ugo, Kujijo Dinga, Yango Muani, Setway, Mimian Tavare.
Kunianga, Bidanzu Yadu, a Punem Padabi, Taijaza, Pume, Lutan of Ditavare, so Pegu Taimavale, Padwet Taimavale.
โอเคครับเนี่ยเราอกุศลนะดีดีนักวิทยาลัยเนี่ยเพื่อนเนี่ยดีฮาวายอ่ะอาคมายูนิเวอร์ซิตี้มาเลเซียไอเดียสบิสเนสกรุ๊ปดีเจ้าเดียวเราสามารถยืนหลักอกุศลตลาดจะไหวป่ะเนาะตลาดจะหลาได้ที่อ่าอยากรู้เหมือนเพื่อนจะส่งเดียมาตรงกันได้ครับเออเราอ่ะไต้หวันมาเลยสรุปเราไต้หวันมาเลยสรุปเราอสุรภพเอ้ชุดตัวเอ้อกฤษไลซามุตัสเซ่คอมมิชชั่นตัวตรงเนี่ยไต้หวันบ่อาชีพอะไร
ဟောတိုင်ဝါမှာလည်းဆိုတော့ပြောနေတာတော့27လောက်ရှိတယ်ဆိုတော့ကျွန်တော်အဓိကပြောတာတော့နံပါတ်1ချက်ပြကျွန်မျိုးရေပြီးပန်းဆုံးချတဲ့အကြောင်းတွေနဲ့တွဲလို့ပဲအတွက်ပြည်သူပဏာတွေနိုင်ငံတော်ပဏာတွေအလားဟတ်သက်ဆုံးရှုံးရတယ်ဒါပြည်သူလူထုတွေနဲ့နိုင်ချက်ပေါ့နော်နောက်တစ်ခုကဒီနိုင်ငံတော်နဲ့အစိုးရအဖွဲ့ရဲ့ပုံရိပ်ပေါ့အဲ့ဒီဥစ္စာထိတိုက်ကြရှုံးရတယ်ပေါ့အဲ့အဲ့ဒ
ရှိတယ်စုံတော်လည်းရှိပြီဖြစ်တဲ့အတွက်ဒါမဲ့ပဲထဲတော့ကျွန်တော်ပို့ရမယ်လို့တော့စိတ်ထူးထားပါခင်ဗျာ
ဟုတ်ကဲ့ကိုနေအောင်ကလက်ရှိမှာကအင်္ဂလန်မှာပေါ့လေကြောင်းတက်နေတာဆိုတော့ကိုနေအောင်ကမြန်မာနိုင်ငံသားရောဖြစ်နေသေးပါလားမြန်မာနိုင်ငံသားအနေနဲ့တိုင်ကြားမှာပါလားခင်ဗျာ
ကျွန်တော်ဗမာနိုင်ငံသားပါပဲခင်ဗျာလက်ရှိကကျွန်တော်ဗမာ passport ပဲကိုင်တာပါเนาะကျွန်တော်အင်္ဂလန်မှာကြောင်းတက်နေတယ်ဆိုတာလည်းဒီခဏတစ်ဖြုတ်ပဲကြောင်းလာတတ်တာပါအဲ့တော့ဗမာနိုင်ငံသားတယောက်နဲ့ပြည်သူတယောက်အနေနဲ့ကျွန်တော်တိုင်ကြားမှာပါခင်ဗျာ
ဟုတ်ကဲ့အခုကဒီပြည်တော်စုရာထူးဝင်ဖွဲ့နဲ့ဒီတက္ကသိုလ်နှစ်ခုပေါ့အေကာမာ University ရဲ့ EDS Business School ရဲ့သူတို့ကပူပေါင်းဆောင်ရွက်တာတွေကိုရပ်လိုက်ပြီဆိုတော့အဲ့ဒါကမလုံလောက်ဘူးလားခင်ဗျာ
ပူပေါင်းဆောင်ရွက်မှုကိုရပ်လိုက်ပြီဆိုတာနဲ့မလုံလောက်ဘူးခင်ဗျာဘာကြောင့်လဲဆိုတော့ခုနကကုန်ဆုံးသွားတဲ့ budget တွေညာဒီကိစ္စတွေကိုလာလက်တွဲလုပ်ဖို့အတွက်ဘယ်သူကခွင့်ပြုခဲ့တာလဲနောက်ကျွန်တော်တို့တွားနေတာဒီမိုကရေစီနိုင်ငံအဲ့တော့အဲ့ဒီမှာကအစိုးရဖွဲ့ကဝန်ကြီးဌာနကတာဝန်ယူမှုတာဝန်ခံမှုရှိရမယ်ဗျပုံလင်းမြင်တာမှုရှိရမယ်ဘာကြက်ကဘလောင်းအောင်ကုန်သွားတာလဲဘယ်သူကခွင့်ပြုခဲ့တာလဲဘာကြောင့်သူတို့ဒါတွေလုပ်တာလဲဆိုတော့ပြည်သူလူထုရှင်းပြဖို့လိုတာကအခုကျလာကြောင်ပါပြီအခုကျွန်တော်မရှင်းပြသေးဘူးပြည်သူလူထုကိုလည်းမျက်ကွယ်ပြုတယ်ဆိုတဲ့ဥစ္စာမျိုးတွေ့ရတာဗျအဲ့တော့ကျွန်တော်တို့တွားနေတဲ့ဒီမိုကရေစီစနစ်နဲ့ဆန့်ကျင်တာပေါ့အဲနောက်တစ်ခုကပြည်သူကမျိုးထုံနေတယ်နောက်ကွယ်မှာရှိနေတဲ့အတိလိုက်စားမှုအကျိုးစီးပွားဆက်နယ်မှုအပြည့်အစုံခြားစားမှုဆိုတဲ့ကိစ္စမျိုးပေါ့ဗျာဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်ကနေပြီးတော့ရာထူးဝင်ဖွဲ့ဥက္ကဋ္ဌဥဝင်တဲ့ရတာဒေါ်လူကြောင့်တော်တော်ပွဲရတယ်နောက်တစ်ခုကဥဝင်တဲ့ရသူဒါတော်ဝင်းမင်းတဲ့ရလည်းဒီကွက်ဒီက2012-13လောက်တည်းကစပြီးတော့လက်တွဲလှုပ်ဆောင်မှုလှုပ်ဆောင်ခဲ့တာရှိတယ်ပေါ့နော်အဲ့တော့ပြည်သူလူထုကမေးခွန်းထုတ်နေကြပေါ့နော်အဲ့တော့ဒီကိစ္စတွေကိုရှင်းရှင်းလင်းလင်းပြဖို့အတွက်တာဝန်ယူဖို့တာဝန်ခံမှုရှိဖို့အတွက်ဓာတ်ဥဝင်အဖွဲ့ကိုစုံစမ်းစစ်ဆေးဖို့အပိလိုက်စာမှုတက်ဆွဲရေးကော်မရှင်ရဲ့အစိုးရအဖွဲ့ရဲ့ညွတ်တော်ရဲ့တာဝန်ရှိတယ်လို့ထိုင်ပါတယ်ဗျာ
ကိုနေအောင်စီမရောအခုကိုနေအောင်ဆွဆွဲထားတာတွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အချက်လက်တွေရှိတယ်လို့ယုံကြည်ပါသလားခင်ဗျာ
ကျွန်တော်မှတော့ခိုင်မာတဲ့အချက်တွေရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်ဒီလိုတက္ကသိုလ်မျိုးတွေကရေသေးပန်းစင်းချတဲ့တက္ကသိုလ်သူတို့နိုင်ငံမှာအတိအမှတ်ပြုထားတဲ့တက္ကသိုလ်မဟုတ်ဘူးဆိုတာကိုဟာဝိုင်ပြည်နယ်စီးပစ်ချုပ်ရုံးကထုတ်တဲ့အစီအစဉ်စာတွေရောမလေးရှားအစိုးရအဖွဲ့ကထုတ်ပြန်ထားတဲ့ database တွေမှာအချက်လက်တွေရောနောက်ထပ်ကျွန်တော် JICA လို့ခေါ်တဲ့ဂျပန်စိုးရအနေနဲ့ထုတ်ပြန်ထားတဲ့ဒီအစီအစဉ်စာတွေရောကျွန်တော်မှရှိပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။တော်ရရှိများခင်ဗျာလာမယ့်ဖေဖော်ဝါရီလ14ရက်နေ့ဟာ Saint Valentine Days လို့ခေါ်တဲ့ချစ်သူများနေ့ဖြစ်ပါတယ်ဒီတော့ VOA ပရိသတ်တွေကလည်းအချစ်ချင်းလေးတွေကိုနားဆင်ရင်ကိုချစ်တဲ့သူတွေအတွက်လည်းသတင်းစကားတွေပါရင်ချစ်သူများနေ့ကိုဆင်နွှဲခြင်းနဲ့ဆိုရင် VOA ရဲ့ Facebook စာမျက်နှာမှာဖြစ်ဖြစ် VOA ရဲ့ email လိပ်စာမှာဖြစ်ဖြစ် burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနဲ့နေခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဂျာတာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းလိုမီတာ3040 48နဲ့လိုင်းလမ်းမီတာ190ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဥကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကုန်တိတ်ခါ dignity ကိုမြင်သာတင်သာတဲ့အရာတွေနဲ့ဆုံးဖြတ်လို့ရပေမဲ့တိတ်ခါသမားရဲ့ integrity ကိုတော့ဒီလိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲတယ
်။ရန်ကုန်တက္ကသိုလ်ဓာတ်တနိကဗေဒဌာနမှူးဒေါက်တာလဲလဲဝင်းဘာဒီယုံကြည်တယ်လဲဆိုတာနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာထိပ်တန်းသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ကကမ္ဘာ့ဘဏ်ဥက္ကဋ္ဌအဖြစ်အမေရိကန်ဘဏ္ဍာရေးဌာနဒုတိယဝန်ကြီးဒေးဗစ်မဲလ်ပတ်ကိုခန့်အပ်ထားဖို့ဗုဒ္ဓနေ့ကအမည်စရင်အဆိုတင်သွင်းလိုက်ပါတယ်။သူဟာကမ္ဘာ့ဘဏ်ကိုဝေဖန်ခဲ့သူလည်းဖြစ်ပါတယ်။တကယ်လို့သူ့ရဲ့ခံအမှုကိုအတည်ပြုခဲ့မယ်ဆိုရင်မဲလ်ပတ်ဟာဇန်နဝါရီလကယာရုတတန်မကုံဆုံးပြီးယာရုကနေနှုတ်ထွက်သွားတဲ့ဂျင်ကယုံရဲ့နေရာမှာအစားထိုးမဲ့သူလည်းဖြစ်ပါတယ်အကြောင်းစုံကိုတော့ဒေါ်လာတန်တင်ပြမှာပ
ါလက်ရှိအမေရိကန်ဘန်ဒါရီဌာနဒုတိယဝန်ကြီးဒေးဗစ်မဲလ်ပတ်ဟာဝါရှင်တန်ရှေ့ဆိုင်ကမ္ဘာ့ဘဏ်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပေမဲ့သူဟာခုတော့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဖြစ်နိုင်မဲ့အခြေအနေရောက်နေပါပြီအစင်လာရကမ္ဘာ့ဘဏ်မှာရှယ်အများဆုံးထည့်ဝင်တဲ့အမေရိကန်ပြည်ထောင်စုဟာဥက္ကဋ္ဌရာထူးတွေခန့်အပ်ရမယ့်ပုံကူနေရာကိုတင်သွင်းရတာဖြစ်ပါတယ်။ဇန်နဝါရီလကရာထူးတည်တမ်းမပြည့်မီ၃နှစ်ကြိုပြီးနှုတ်ထွက်သွားခဲ့တဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဟောင်းဂျင်ယွန်ကင်ရဲ့နေရာမှာသမ္မတထရမ့်ကမဲလ်ပတ်ကိုခန့်အပ်ဖို့ဗိုလ်ထူးကြီးကအမိတင်သွင်းခဲ့ပါတယ်
။ Following the resignation of former president of the World Bank Dr. Jim Yong Kim
ကမ္ဘာ့ဘဏ်ဥက္ကဋ္ဌဟောင်းဒေါက်တာဂျင်ယန်ကင်ရာထူးကနေနှုတ်ထွက်သွားပြီးနောက်သူ့နေရာအစားထိုးဖို့ကျွန်တော်အရေးချင်းအထူးပြည့်စုံတဲ့လူတွေကိုတွေ့ဆုံခဲ့ပါတယ်ဒီစိတ်ကိုအရေးကြီးတဲ့တာဝန်နဲ့အဆင့်တော်ဆုံးကတော့ဒေးဗစ်ဖြစ်ပါတယ်ဆိုတာကျွန်တော်သိလာပါတယ်သူဟာဒုတိယဘဏ္ဍာရေးဝန်ကြီးအပြင်နိုင်ငံတကာရေးရာဌာနမှာသူဟာကမ္ဘာ့ဘဏ်နဲ့ IMF လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ခဲ့တဲ့အတွေ့အကြုံရှိသလိုစီးပွားရေးငွေရေးကြေးနိုင်ငံခြားရေးပေါ်စီတို့မှာ140ကြာအတွေ့အကြုံရှိထားတဲ့သူလည်းဖြစ်ပါတယ
်အသက်60နှစ်နှစ်ပဲရှိပြီဖြစ်တဲ့ဒုတိယဝန်ကြီးမဲလ်ပတ်ဟာနိုင်ငံတကာစီးပွားရေးဘာသာရပ်နှင့်ကြော်ရှောင်းတက္ကသိုလ်ကအောင်မြင်ခဲ့ပြီးသမ္မတရော်နယ်ဒ်ရီဂန်လက်ထက်ကဒုတိယလက်ထောက်ဘဏ္ဍာရေးဝန်ကြီးအပြင်သမ္မတဂျော့ဂျ် H.W. ဘုရှ်လက်ထက်ကဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်လေထမ်းဆောင်ခဲ့သူဖြစ်ပါတယ်သူဟာလက်ရှိရာထူးမှာတင်မာနေတဲ့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးနှိမ့်နှိုင်းမှုနဲ့ပတ်သက်လို့ဝင်ရောက်ဆောင်ရွက်နေသူလည်းဖြစ်ပါတယ်။အမည်ကျင့်သွင်းခြင်းခံရသူဒုတိယဝန်ကြီးမဲလ်ပတ်ကတော့သူ့အနေနဲ့ကမ္ဘာမှာဆင်းရဲတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ရေးအတွက်လှုပ်ဆောင်သွားမယ်လို့အမည်ကျင့်သွင်းမှုလက်ခံတဲ့အခမ်းအနားမှာခုလိုပြောခဲ့ပါတယ
်။ I'm very optimistic that we can achieve breakthroughs.
ဆွန်မျိုးစဲနိုင်ငံတွေမှာဆိုးရွားလှတဲ့ဆင်းရဲမွဲတေမှုအခြေအနေပပျောက်ရင်းနဲ့စီးပွားရေးအခွင့်အလမ်းကောင်းတွေကိုဖန်တီးရမှာအောင်မြင်မှုတွေကိုစွမ်းဆောင်ပေးနိုင်လိမ့်မယ်လို့ကျွန်တော်အခိုင်အမာယုံကြည်ပါတယ
်။မဲလ်ပတ်ဟာပြီးခဲ့တဲ့နှစ်ကကမ္ဘာ့ဘဏ်ပြုပြင်ပြောင်းလဲရေးအတွက်ဒေါ်လာ73ဘီလီယံထည့်ဝင်ဖို့အစီအစဉ်ကိုလည်းဦးဆောင်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာအမေရိကန်ပြည်ထောင်စုပြီးကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်ကိုကမ္ဘာ့ဘဏ်ကငွေချေးတဲ့ကိစ္စနဲ့ပတ်သက်လို့အတော်လေးပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကို1980ခုနှစ်ကစဝင်ခဲ့တဲ့တရုတ်ဟာဖွံ့ဖြိုးမှုတွေဒေါ်လာ62ဘီလီယံနီးပါးချီယူခဲ့တာဖြစ်တဲ့အတွက်တရုတ်ကငွေထပ်မချေးသင့်တော့ဘူးလို့သူက2019နိုင်ငံခြားဆက်ဆံရေးကောင်စီနီလာကမှထောက်ပြခဲ့တာဖြစ်ပါတယ်။မဲလ်ပတ်ဟာသမ္မတထရမ့်ရဲ့ကာလကြာရှည်ရင်းနှီးသူဖြစ်တဲ့အပြင်2016ရွေးကောက်ပွဲမှာထရမ့်အနိုင်ရရှိခဲ့ပြီးတဲ့နောက်ကြာကာလထရမ့်အဖွဲ့မှလည်းပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူအနေနဲ့သမ္မတထရမ့်လက်ထက်ဘန်ဒါယီဝင်ကြီးဌာနဒုတိယဝင်ကြီးဖြစ်ထမ်းဆောင်စဉ်ကမ္ဘာ့ဘဏ်မှာထိရောက်တဲ့အပြောင်းအလဲတွေပြုလုပ်ဖို့လိုတယ်လို့လည်းအမကြာခဏထုတ်ပေါ်ပြောကြားလို့ရှိပါတယ်။ဒါအပြင်သူဟာနိုင်ငံပေါင်းစုံညှိနှိုင်းဆောင်ရွက်တဲ့စနစ်ကိုလည်းဝေဖန်ခဲ့သူဖြစ်တဲ့အတွက်ကြောင့်ကမ္ဘာ့ဘဏ်လိုနိုင်ငံပေါင်းစုံစုပေါင်းလှုပ်ဆောင်ရတဲ့အဖွဲ့အစည်းကို အခုဝေဖန်သူတူကအုပ်ချုပ်ရမယ့်အခြေစိုက်တဲ့အတွက်ကြောင့်မိရှုပ်ခဲ့သူတူဟာမိသားသမားဘဝရောက်ခဲ့ပြီလို့လိုက်ဘီးရီးယားဝန်ကြီးဟောင်းဂေဒမော့ကမကြာမီကဝေဖန်ထောက်ပြခဲ့ပါတယ်။ကမ္ဘာမှာဥက္ကဋ္ဌရာထူးကိုဘန်ရဲ့အုပ်ချုပ်ရေးမှုဘုတ်အဖွဲ့ရဲ့မဲအများစုနဲ့ဆုံးဖြတ်တာဖြစ်ပြီးရှယ်ယာအများဆုံးပါဝင်တဲ့အမေရိကန်ပြည်ထောင်စုကမဲရဲ့16ရာခိုင်နှုန်းကိုရရှိထားတာဖြစ်ပါတယ်။နေပီးယားမှာဗီဒိုအာနာ3ပေချခွင့်လည်းမရှိပါဘူး။ဒါပေမဲ့ဘန်စတီထောင်ကလေးကဥက္ကဋ္ဌရာထူးကိုအမေရိကန်နိုင်ငံသားတွေကြီးပဲခန့်အပ်ခြင်းခံခဲ့ရတာဖြစ်ပြီး85နှစ်ကြာကမ္ဘာပံတက်တမ်းမှာဥက္ကဋ္ဌတွေဟာအမျိုးသားတွေကြီးပဲဖြစ်ခဲ့ပါလေရှင
်။ဒေါ်လလသမ္မာခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာတင်မင်ယူဆချက်စောင်းမတွေကိုဦးကျော်စံသာနဲ့မတ်ခွညိုတို့ပြောပြမှာပါ။
လူခွင့်ရေးကိစ္စအငင်းပွားစရာဖြစ်နေတာကိုလေးလူစုပြီးမြန်မာနိုင်ငံကိုအစ္စရေးကနှွေးထွေးစွာဆက်ဆံတယ်ဆိုရခေါင်းစဉ်နဲ့ Times of Israel မှာ Charles Dance ရေးသားတဲ့ဆောင်းပါးကိုဖတ်ရပါတယ်။ရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးရှုပ်ရှားဝေဖန်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့အပြင် American ပြည်ထောင်စု Holocaust ပြတိုက်ကလည်းဒီလူတွေအပေါ်လူရက်တွေဟာ Genocide ကျူးလွန်မှုဖြစ်နိုင်တယ်လို့ဆိုထားပေမဲ့အစ္စရေးနိုင်ငံဟာမြန်မာနိုင်ငံနဲ့ရင်းနှီးတဲ့မိတ်ဆွေဖြစ်ဆက်ဆံနေတယ်လို့ဆိုပါတယ်။ဒါရင်မကပါဘူးအစ္စရေးနိုင်ငံဟာသူတို့ရဲ့လက်နက်ကုမ္ပဏီတွေကိုမြန်မာနိုင်ငံစီလက်နက်ရောင်းချခွင့်ပြုထားပါသေးတယ်တဲ့အစ္စရေးဟာမြန်မာကိုလက်နက်ရောင်းချတဲ့အပြင်ထောက်လှမ်းရေးနည်းပညာတွေစစ်သင်တန်းတွေအပါအဝင်တခြားအကူအညီတွေပေးနေသေးတယ်ဆိုတာကတော့သိမစေချဘူးလို့ရေးပါတယ်အစ္စရေးကမြန်မာနိုင်ငံနဲ့ရင်းနှီးဆက်ဆံတာဟာလူခွင့်ရေးထက်အကျိုးစီးပွားကိုဦးစားပေးတာတွေ့ရတယ်လို့ဆိုပါတယ်မြန်မာနိုင်ငံနဲ့ကောက်မွန်တဲ့ဆက်ဆံရေးထားရှိတဲ့ဟာအစ္စရေးအတွက်ကိုကျင်းတိခါအရာတန်ဖိုးမရှိဘူးလို့ success tech သူကဣသရေစပိုင်းပြန်ရှင် David Tal ကိုကူကပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုဟာဣသရေဝန်ကြီးချုပ် David Ben Gurion နဲ့အင်တန်ရင်းနှီးပြီး1955မှာဣသရေနိုင်ငံကိုပထမဆုံးလာရောက်လည်ပတ်တဲ့ဝန်ကြီးချုပ်တူဖြစ်တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့သဘောထားတွေဘယ်လိုပဲအတဲကျအပြောင်းလဲရှိနေပါစေဣသရေနိုင်ငံကတော့မြန်မာနိုင်ငံမှာတန်ယုံဖိလစ်ပြီးတော့အမြဲတမ်းထားရှိခဲ့ပါတယ်ဣသရေလဟာမြန်မာကိုအစင်းမြင့်လက်နက်ရောင်းချတာပိတ်ပင်တယ်ဆိုလို့2019မှာပဲရှိခဲ့တယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့ဣသရေလမြန်မာပူးပေါင်းဆောင်ရွက်မှုကပွင့်လင်းမြင့်တမ်းမှုရှိတာမဟုတ်ပါဘူးတဲ့။2019ဒီဇင်ဘာလတုန်းကဣသရေလဆိုင်ရာမြန်မာသံတမန်ကြီးဦးမောင်မောင်လင်းကဣသရေလဟာသူတို့ကိုလက်နက်ရောင်းချနေစေပဲလို့ပြောခဲ့ပါတယ်တဲ့။အဲ့ဒါကိုဣသရေလကငြင်းချက်ထုတ်တဲ့အတွက်သူဟာဝန်ချတောင်းပန်ပြီးတော့ပြန်လည်သိမ်းသွားခဲ့တယ်လို့ဆိုထားပါတယ်။ဣသရေလကကွယ်ရေးဝန်ကြီးဌာနကလည်းဒီကိစ္စကိုဆင်းလင်းပြောကြားဖို့ညှင်းဆန်ပါတယ်။ဣသရေလကကွယ်ရေးဆိုင်ရာမူဝါဒဟာလူအခွင့်အရေးနဲ့ကုလသမဂ္ဂလူ့ကျွမ်းရေးကောင်စီဆုံးဖြတ်ချက်အပါအဝင်နိုင်ငံတကာသဘောထားတွေကိုထပ်သွင်းစဉ်းစားတယ်လို့ပဲပြောပါရတဲ့မြန်မာနိုင်ငံဆိုင်ရာဣသရေလသံမကြီးကတော့ရိုဟင်ဂျာပြည်ထန်နဲ့ပတ်သက်ပြီးကြေညာဖို့ညှင်းဆန်ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးမှာလူမျိုးရေးပြဿနာတွေအများကြီးရှိနေတယ်ဖြေရှင်းရမယ့်ပြဿနာတွေသိပ်များပြားတယ်လွယ်ကူတဲ့ကိစ္စမဟုတ်ဘူးမီဒီယာတွေနိုင်ငံတကာအဆိုင်အဝိုင်းတွေကအမျိုးမျိုးမျှော်လင့်နေကြတယ်လို့ဆိုပါရတဲ့ပြီးတော့ဒေါအောင်ဆန်းစုကြည်ဟာလူခွင့်ရတကြွလှုပ်ရှားသူတယောက်မဟုတ်တော့ဘူးနိုင်ငံကောင်းဆောင်သူဖြစ်တယ်သူ့အပေါ်နိုင်ငံတကာအဆိုင်အဝိုင်းကတောင်းဆိုနေရတယ်အလွန်များနေတယ်လို့ပြောပြီးဒေါအောင်ဆန်းစုကြည်ဣသရေလနိုင်ငံကိုလာရောက်လည်ပတ်ဖို့အတွက်တကားဖွင့်ကြိုးစားနေတယ်လို့ပြောကြောင်းရေးသားထားပါခင်ဗျာ
AFP သတင်းမှာဖော်ပြထားတဲ့မြမဘိန်းဆိုင်တောင်သူတွေဟာအကျိုးမြတ်များတဲ့ဘိန်းဆိုင်ပြည်ရေးကိုပဲဖက်တွယ်နေစေဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့အဆောင်ပါတစ်ပုဒ်ကိုလည်းပြောပြခြင်းပါတယ်မြမနိုင်ငံရဲ့အရှိတ်တောင်နဲ့ကြောမှာခရိုင်ရောင်ဘိန်းပန်းတွေဟာမျက်စိတဆုံးရှိနေကြောင်းနဲ့စောင်းပါကိုအစာချီထားပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်ပြီးရင်ဒုတိယအများဆုံးဘိန်းထွက်တဲ့နိုင်ငံဖြစ်ပြီးရှမ်းပြည်နယ်ဟာအဓိကဘိန်းဆိုင်ရာနယ်မြေဖြစ်ပါတယ်။မြို့တွေနဲ့အနီးဆုံးနေရာတွေမှာတော့ကော်ဖီ၊အာလူ၊ပြောင်းနဲ့တခြားအစာထိုးသီးနှံတွေကိုစိုက်ပျိုးနေကြတဲ့ရွာလေးတွေကိုပျောက်တိပျောက်ကြားတွေ့ရပါတယ်။ဒါပေမဲ့မျက်စိတဆုံးရှိနေတဲ့ခရိုင်ရောင်ဘိန်းကင်းတွေကတော့ပေ8000လောက်အထိရှိနေပြီးပေါ့ရွာတွေနဲ့တခြားရှမ်းရွာကလေးတွေကယောက်ျားမိန်းမမဟုနေ့စဉ်ဆိုသလိုအဲ့ဒီတရားမဝင်ဘိန်းခင်းတွေမှာပဲအလုပ်လုပ်ကြပါတယ်။ပြီးခဲ့တဲ့နှစ်ကပဲဘိန်းတိုက်ချက်ရေးတပ်ဖွဲ့ကဟိုပုံးမြို့နယ်အတွင်းမှာဘိန်းဆိုင်ဧကပေါင်း1500ကိုဖျက်ဆီးခဲ့ပါတယ်။တစ်ချိန်တည်းမှာပဲအစိုးရရောအစိုးရမဟုတ်တဲ့အဖွဲ့တွေကပါဘိန်းတောင်သူတွေအနေနဲ့တခြားဝင်ငွေရတဲ့သီးနှံတွေပြောင်းလဲစိုက်ပျိုးဖို့ကန့်လန့်ခဲ့ပြီးအဲ့ဒီထဲမှာတချို့နေရာတွေကတော့အောင်မြင်တာတွေ့ရပါတယ်။ ဘိန်းဆိုင်ပြုံးမှုကျဆင်းသွားတယ်ဆိုတာကတကယ်တမ်းမှာမူးယက်ခိုင်းတွေကအထူးသဖြင့်မက်သက်ဖက်တမင်းလိုဓာတုဆေးဝါးတွေဘက်ကိုထုတ်လုပ်မှုပြောင်းလဲသွားတဲ့အတွက်ကြောင့်သာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောတဲ့အကြောင်း AFP သတင်းမှာရေးသားထားပါတယ်ရှင်
။အခုတခါတော့အင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ပို့ချမှာပါ။
ဒီနေ့မနေ့ကျင်းပြမယ် ADM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကိုက်ဖုန်းရဲ့ဓာတ်ရိုက်ဒီပဲကတော့ကတ်ပြီးခေါ်တာပေါ့ ADM ဆိုတဲ့တဝိုက်ဒီပဲကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုတာပါကန်ကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြည်ရဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးပြီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေ။လက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ani tidigli lutta ko pyo chin idiom a thong ya be lu pyo mle
close call
lu pyo lu ya ba de a ra ga do di kini mne chin pya ke de idiom a thong me phit ba de
a khu do u jaw san na ye myama ye thong tat che ko na sin nai ma bi khnya
ဦးကြည်မြင့်ခင်ဗျာအခုမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်မယ်ဆိုတဲ့လေသံတွေထွက်လာတာကြားပါတယ်တကယ်တော့ဒီ2008ဖွဲ့စည်းပုံကိုပြင်သစ်တယ်ဆိုတာနိုင်ငံရေးနားလည်သူစာမန်လူတွေကလည်းပဲသဘောပေါက်ကြပါတယ်ဒီဖွဲ့စည်းပုံကတည်းကအလုပ်ဖြစ်မှာမဟုတ်ဘူးဒီမိုကရေစီကြီးအတွက်အစင်းတစ်စင်းအဖြစ်မဖွဲ့သလိုသာလက်ခံရတယ်ဆိုပြီးတော့လူတွေကယူဆထားရတယ်လို့ပြောရင်မှားမယ်မဟုတ်ပါဘူးအဲ့တော့မြို့တော်ဒီမိုကရေစီအဖွဲ့ချုပ်ကလည်းရွေးကောက်ပွဲမတိုင်ခင်ကတည်းကဒီကိစ္စတွေပြောလာတာရွေးကောက်ပွဲအနိုင်ရပြီးတော့ဒီကိစ္စတော်လေးညင်သွားပြီးတော့အခုပြန်ပေါ်လာတာဘာကြောင့်လို့ယူဆပါလဲဒီချိန်မှာကြာမှပြန်ပေါ်လာလူတိုင်းကအမျိုးမျိုးသုံးသပ်နေကြပါတယ
်အရှင်းပြရရင်တော့ပြင်မို့လုပ်တယ်ဆိုတာကဟိုတော်တော်ကြီးဖြစ်နိုင်ခဲ့တယ်ပေါ့ဗျာဘာလို့ကြည့်ရဆိုလို့ရှိရင်ဈေး36ကကြီးနဲ့ခါဝေးရဘယ်သူမှကိုပြင်းလို့ရအောင်လုပ်ကြတာဗျာဒီကပုံမှန်ပေါင်း459ခုမှာ93ခုကလူထုဆန္ဒခံဝယ်ယူရမယ်။အဲ့လူထုဆန္ဒခံဝယ်ယူတော့လည်းပဲလာမဲပေးတဲ့သူရဲ့တဝက်နဲ့မဟုတ်ဘဲနဲ့မဲပေးနိုင်သူရဲ့တဝက်ဆိုတဲ့ခါကျတော့ဘယ်လိုမှကိုလုံမရတဲ့ဟာဖြစ်တယ်။အဲ့ပုံမှန်93ခုထဲမှာလည်းအရေးကြီးတဲ့ပုံမှန်တွေမှန်သမျှအဲ့ထဲမှာဝင်နေတယ်။ဒါတော့က436ကခါဝေးကြတော့လည်းပဲ95ရာခိုင်နှုန်းကျော်ဆိုတော့ဘလို့မှကိုတက်မတော်ကမထောက်ခံမဲနဲ့မဖြစ်တဲ့ဟာမျိုးဖြစ်နေသေးတက်မတော်တွေမဟုတ်ဘူးပေါ့ဗျာလူမျိုးစုတိုင်းရင်းသားတွေလည်းရှိသေးတယ်တခြား opposition တွေလည်းရှိသေးတယ်အဲ့တော့ဘလို့မှကိုပြင်းမရအောင်လုပ်ရတာကိုပြင်မယ်လို့ပြောနေတဲ့ဥစ္စာကကျွန်တော်နိုင်ငံရေးအဖွဲ့ချုပ်ရင်းနဲ့တူပြောင်းနေတဲ့ဆိုရင်အင်မတန်ကိုမဖြစ်နိုင်ဘူးဒါတမင်တည်းအချိန်ချုံနေပြီးတော့ဒါလူမှုကိုမမကန်ကန်ပြင်ပြတာမဟုတ်ဘူးလို့အဲ့လိုကျွန်တော်ကတော့ယူဆတယ်ဗျာအဲ့တခုကရှိတယ်ကွနောင်က436ခါဝေးမှာညှော်လင်းချက်ကတော့ပါလဲဆိုတော့အေးတက်မတော်အတွက်လည်းပဲဟလာအဲတော့ NLD စိုးရအနေနဲ့ဒေါန်ဆန်းစုကြည်ကတော်တော်လေးလက်ရောထားတဲ့အတွက်ကြောင့်မို့လို့လက်ရောမှုတွေအများကြီးပဲအခုနာမည်အပြည့်ခံပြီးတော့စိတ်တွေအပြည့်ခံပြီးတော့အဲ့တော့ပြည်သူလူထုရဲ့တင်ရမမှုတွေခံပြီးတော့တော့တက်မတော်ကိုလက်ရောထားတော့တက်မတော်ဒီတစ်ခါတော့ပြန်ပြီးတော့လက်ရောတင်တဲ့အချိန်တော့ရောက်ပြီအဲ့တော့အဲ့လိုများဖြစ်မလားဆိုပြီးတော့အော်ဒီလိုတော့လည်းတစ်ချက်တော့ပေါ့ဗျာ
ဆိုတော့ဒီအချိန်မှာအဲ့ဒီကိစ္စလေတံထွက်လာတာကတော့တက်မတော်ကဒီဟာကိုတော့လက်ခံလောက်ပြီးဆိုတော့ယူဆချက်ကြောင့်ဒီအချိန်မှာပြင်ဆင်ကိစ္စပြန်ပေါ်လာတယ်ဆိုတဲ့သဘောလား
အဲ့ဒီလိုလည်းယူဆလို့ရပါတယ်နောက်တစ်ချက်ကလည်းလုပ်ငန်းတွေကအကုန်လုံးပြည့်ပြီဗျာဘာဖြစ်ငင်းငန်းကြီးရလည်းပဲသွားပြီတိုးတက်လန့်နေနေအလျော်လင်းချက်ကလည်းအတော်ကိုနည်းသွားပြီနောက်တစ်ခါပြီးပွားကြီးရလည်းပဲဒီလောက်ကြီးမကောင်းမလားပဲနဲ့ဒီတိုင်းကြီးပဲကျန်တဲ့ပြောင်းလဲမှုတွေကလည်းလူ့သားသာတုတ်တက်မှုတွေမရှိတဲ့အခါကျတော့အဲရုပ်ောက်ပွဲကလည်းနီးလာပြီလူတွေကလည်းကြောလာပြီအခမရောရုပ်ောက်ပွဲကတိမတည်ဘူးဆိုအတန်ကြီးကလည်းကျဲလာတော့အဲ့တော့ရုပ်ောက်ပွဲအတွက်လည်းပဲရည်ရွယ်ပြီးတော့ဒီချိန်တော့လုံးဝဖြစ်မယ်ဒီချိန်မှမလုပ်ရင်တော့ ငါတို့ပွားလိမ့်မယ်2020မှာလို့ဆိုတော့အဲ့ဒီလေပါတယ်လို့အဲ့လိုလည်းပဲယူဆလို့ရပါတယ်
ဟုတ်ကဲ့ဆိုတော့ပထမတစ်ခုကတမတော်ဘက်ကိုဒေါန်ဆန်းစုကြည်တို့ဘက်ကလိုက်လျှောထားတာအနည်းနာခံပြီးတော့အကောက်ကပေးထားလဲများပြီဒီတခါတော့လက်ခံနိုင်ကောင်းရဲ့ဆိုတော့စဉ်းစားချက်ကိုကျွန်တော်စိတ်ဝင်စားပါတယ်ဆိုတော့ဘလောက်ထိလိုက်လျောနိုင်ဖို့အလားအလာရှိပါလဲဒီဖွဲ့စည်းပုံပြင်ဆင်ဖို့ကော်မတီဖွဲ့မှတ်ကိစ္စဝင်တော်မှတမတော်ကိုယ်စားလှယ်အပြင်းထန်ကန့်ကွက်နေရတွေ့နေရတော့အဲ့ဘက်ကလက်ခံနိုင်မဲ့အလားအလာရှိပါရဲ့လားခင်ဗျာအ
ဲတိုက်ပြီးတော့စိတ်ပြေသွားတယ်ကြာဒီတခါတော့တမတော်ဘက်ကနေညှိနှိုင်းပြီးတော့အချင်းကြီးကြီးတို့ဒါတင်လိုက်တာပဲလို့အဲ့လိုယူဆတဲ့အုပ်စုတွေကအတော်စိတ်ပြတ်ကုန်ကြတယ်ဗျ။ကျင်းတွင်းနဲ့ဒီဟာကြီးကဘလုံးမပြင်းလို့မရဘူး။ဥက္ကိုတီလို့ဆိုအသက်တောင်ပြေးသွားတယ်ဗျ။ဟိုချောင်းဝင်းတွေလည်းဒီကန်းပြောသွားတာပဲ။မရဘူးဝင်းပြင်းသွားလောက်ပြီးမရကူမရဘူးလို့ပြောသွားတာ။ကျွန်တော်လည်းအဲ့အုပ်စုတွေမှာပါတယ်။သို့တော်လည်းပဲညော်တော့ညော်နေမိတာပေါ့လေ။အော်ဘာမဖြစ်ဘူး။ဒီလောက်ကြီးတိုင်းကြီးအကြက်တဲကြီးတွေဖြစ်နေတယ်။ဒီလိုကြီးပါတယ်။ဖြစ်နေပြီးတော့အဲ့ချိန်မှာတော့ဒီတစ်ခါတော့တမတော်ဘက်ကတော့ဇုံတရားတော့ပြန်လိုက်ရောပြီးအပေးယူတော့ဖြစ်လာတယ်အဲ့လိုတော့မျောလင့်တာပေါ့ဗျာအခုကျတော့အဲ့ဒီဟာတော်တော်လေးရော့အောင်သွားဆိုပြန်ကြည့်ရတယ်ဗျာ
ဒါပေမဲ့လည်းတချို့ဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာသူတို့ကဘယ်တော့မှမကန့်ကွက်ဘူးပြင်တင်တဲ့အချိန်မှာပြင်တင်တဲ့နည်းနဲ့ပြင်မယ်ပါညာဆိုတာဥရိပြောနေရုံဆိုတော့အဲ့ဒါကဘယ်လိုနားလဲရမလဲခင်ဗျာ
ဟောအဲ့ဒါကတော့ဒီလိုပြန်ပြီးကဲဦးသိန်းစိန်အစိုးရလက်ဆောင်ကြန့်ခံရဥဆောင်ပြီးတော့ကျန်ဖွဲ့စည်းပုံပြင်ဖို့တင်တာပဲဗျာဒါတော့ဝိုင်းနဲ့တိုင်းကြရဲဝိုင်း၆ခန်းနဲ့ NLD ရဲ့သဘောကြတယ်မကန့်ကွက်ဘူးလူရထင်တာပေါ့ဗျာဟာဒေါန်ဆန်းစုကြည်တမရာချီဧချပိတ်ထားတဲ့59စာလုံးတော်မြင့်အဲပြင်ပါပြပေးပြီလေဆိုတော့ပြင်တော့ပြင်တယ်ဘယ်လိုပြင်လဲဆိုတော့ဒုတမရာဦးမင်းစုရဲ့တမီလာသားသူကနိုင်ငံခြားရောက်နိုင်ငံခြားသားနဲ့ယူထားတဲ့ဥစ္စာအဲ့ဒါကိုစဉ်လို့ခွင့်ပေးတယ်ဆိုပြီးတော့59စာလုံးထားပခဲ့ပြီးတော့အဲ့ပုံစံနဲ့သူတို့စိတ်ကြိုက်ပြင်သွားတယ်ပေါ့ဗျာအဲ့ဒါဒီတဟာလည်းပဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့ပြင်မယ်ဆိုတာလည်းအဲ့ဒီပုံစံမျိုးဖြစ်မယ်ဆိုရင်တော့တော်တော်လေးတမတော်ရဲ့ပြည်မှုဆောင်မှုစိတ်ပြည့်မိကြတယ်ဗျာ
ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်85ရာခိုင်နှုန်းကျော်ကျော်ထောက်ခံရမယ်လို့ပြောပေမဲ့ဖွဲ့စည်းပုံကိုလုံအောင်ဖြည့်သိမ်းမယ်ဆိုရင်ဘယ်လိုဆိုတာပြဋ္ဌာန်းမထားဘူးလေတချို့ကထောက်ပြပါတယ်အဲ့ဒီကိစ္စနဲ့ရှင်းပြအောင်
အဲ့ဒါဥပ္ပိုလ်ကြီးကတော့အဲ့လိုဆိုတာဥပ္ပိုလ်ကြီးကပြောတာနှစ်ချက်ပြောတယ်ဗျာတစ်ချက်ကတော့ဘာပြောသွားလဲဆိုဒါလည်းကျွန်တော်ထောက်ခံလို့ပါအစားထိုးမယ်ဖွဲ့စည်းပုံကအစားမထိုးရဘူးလို့ပြဋ္ဌာန်းမထားဘူးဒါအောင်ဒါအောင်ဖွဲ့စည်းပုံအစ်စ်နဲ့အစားထိုးမယ်နောက်တစ်ခုကလူတို့ဆန္ဒခံယူပွဲနဲ့ဆိုပြီးတော့ဒီကြည့်ဆိုင်လူတို့ဆန္ဒခံယူပွဲပြန်လုပ်ပြီးတော့ဖြစ်မယ်ဗျာဆိုရင်ရောအလုံးတင်မလဲအဲ့လိုပြောကြတယ်အဲ့ဒါဒီကတော့ဗျာပညာရှိတွေပြောတဲ့တကယ်ကိုသဘောတရားတွေပဲဘလို့အကြောင်းနဲ့မှဆွေးစည်းပုံကိုထိထိဆွေးစည်းပုံသူတို့ရဲ့ဒုံကျုံကိုထိထိအဲ့ဒီရောက်ခံရတဲ့ဆိုရင်တတ်မှာပါခင်ဗျာလုံးဝအာဏာပြန်သိမ်းတဲ့လက္ခဏာတွေကအပြည့်အနေထားမှာရှိရဲ့ဗျာသူကခုတော့သိသိချင်းနေပြီဘူးတော့ဆိုရင်သိမှဘူးရှင်လေ ICC ကြံစည်ထားနေလို့ကမသိသေးတာအပြည့်လည်းပဲကျွန်တော်တို့ကသိနေသိကြကြိုက်တယ်အဲ့ဒါမှအစ်စ်ကပြန်စကျွန်တော်ကြိုက်တယ်အခုလိုဒီမိုကရေစီအမီရဲခံလောက်နေရတော့သူကတော့တစ်သက်လုံးခံလာခဲ့ရလူထုအနေနဲ့တော့ဘာမှမထူးတော့ဘူးတောင်းနဲ့ညှိမနဲ့ဘူးကိုကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျာ
ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအရေးကြွန့်ကျင်တဲ့နိုင်ငံသားပညာရှင်တွေအထူးသဖြင့်ပါမခဒေးဗစ်စတိုင်းဘတ်ဆိုရင်ကျွန်တော်ပြောရင်မင်းမမွေးခင်ကလေးကဗမာပြည်အကြောင်းကိုလေ့လာနေတာဆိုပြီးတော့ပြောတဲ့ပုံစံဖြစ်ပါတယ်။အဲ့ဒီဆရာကဘာပြောလဲဆိုလို့ရှိရင်စစ်တပ်အနာသိမ့်မှပြောနေရတဲ့ကိစ္စဘာသိမ့်စီရလူသိလဲတဲ့။အခုကသူလက်ထက်မှာအကုန်လုံးရှိနေတာပဲသူပြောရခဏ။အဲ့ဒါကဘယ်လိုတမိပြောခြင်းတယ်။
အဲ့ဒါတိမထောက်ခံနေ။ဘာလို့ဆိုရင်ဒီတစ်ထောင်ချီမှာသိမ့်ပြီဆိုလို့ဖြစ်နေပြီ။သိမ့်ပြီသားပဲဗျာ။ပြီးပြီအကုန်လုံးလိုအပ်တာလည်းအကုန်လိုချင်တာလည်းအကုန်ရှိတယ်။ဘုမပြောရတော့အကုန်ပါတယ်။
ဟုတ်ကဲ့
။ဒါကြောင့်မလို့သူကသိမ့်နေတာတော့သိမ့်တယ်သိမ့်သွားလို့ပြောတာ။အဲ့ဒါကြောင့်ပြောရပြောတာဗျာ။
ဟုတ်ကဲ့ဆိုတော့အဲ့ဒီအခုလူလူဆန္ဒခံယူပွဲဆိုတာအခုမြန်မာပြည်သူတွေကလည်းပဲဒီကိစ္စကိုပဲကမ်ပိန်းလုပ်မယ်ဆန္ဒပြမယ်ဘာညာဆွေးစည်းနေကြတယ်ဒီလိုဟာမျိုးကနေပြီးတော့လူလူဆန္ဒခံယူပွဲပုံစံမျိုးကဖြစ်သွားနိုင်တဲ့အခြေအနေရှိနေပါလားအခုပြည်သူတွေဘယ်လောက်ထိဒီကိစ္စကိုစိတ်ဝင်စားနေကြပါလဲ
ကျွန်တော်ကညီကျွန်တော်ပြောပြမယ်ခင်ဗျာလူတွေကဒီဘယ်လောက်တော့ဖြစ်နေလဲဆိုရင်ပြည်စုံနဲ့ခြေဦးနဲ့လဲနေလဲရပြီးတော့ခြေဦးကဘာမှသုံးမရဘူးပြည်စုံကသုံးရတယ်ဆိုပြောနေကြပြီအဲ့တော့အခုခင်ဗျာပြောချင်တာကတော့ဒီဒူဒူဆန္ဒပြပွဲကြီးနဲ့ပြန်ပြင်ဖို့ဆိုတာတော်တော်ကြီးကိုဒူဒူကလည်းစိတ်ပြည့်နေကြီးကအခုကပြမြစ်ဆုံနေတော့မှာပဲအေးရအောင်မှာအချို့ပဲပြတယ်ကြအဲ့လိုဖြစ်နေတယ်အလကားကြီးပြနေတာပဲဆိုတော့အချို့လူတွေကအများလည်းရှိတယ်ကြဟလာအမိသားတွေကအဲ့လိုဆက်ဆဲကြီးရှိတယ်ပေါ့ဗျာနောက်တစ်ခုကလည်းပဲနည်းနည်းလေးလှုပ်ထားတဲ့တည်းနဲ့ပြန်ဖမ်းတာတွေကလည်းပြန်လှုပ်ရှိနေတယ်ကြချင်းချောင်းမှုကြီးလည်းဒီကိစ္စပြည်ရေးကြီးလည်းပဲရဲတပ်ဖွဲ့ကြီးကလည်းကြည့်တော့မှာပဲရှိနေရှိနေတရားကြီးကလည်းစစ်ဖို့အောင်ပါတရားပြဖို့ပဲခင်ဗျာအဲ့ဒါမျိုးလူသူကြီးက
တို့ကောင်းနေရတယ်အရန်ကျက်တယ်ဗျာအရန်ကိုကျက်တာရှားပူရတော့ခင်ဗျာဟု
တ်ကဲ့
အဲ့တော့မလို့ဒူဒူကြီးကပြန်လဲနိုးစားဖို့နည်းနည်းချက်ခဲလေဗျာအ
ဲ့တော့ကျွန်တော်သူစနမီယာဒီနင်းညာရေးကိစ္စလည်းပဲရှေ့မတူဘူးတိုင်းပြည်ရဲ့တိုးတက်စရာရှိတဲ့ကိစ္စဟာအကုန်လုံးတစ်ဆွနေရဲဒါ2008ဖွဲ့စည်းပုံကြောင့်ဖြစ်တယ်ဒီ2008ဖွဲ့စည်းပုံကိုပြင်ကျင်လဲဆိုတာတိုင်းပြည်အရေးတိုင်းပြည်ကောင်းကျိုးရှိကိုတိုးစေခြင်းလို့ဖြစ်တဲ့ဆိုတာကိုလူတော်များများသဘောပေါက်ကြမယ်ထင်ပါတယ်ဆိုတော့တက်မတော်ဘက်ကဒီလူနားမလဲကြဘူးလားဒီကိစ္စကိုပြင်ကျင်လဲဆိုတာတိုင်းပြည်ရှိကိုအခြေအနေတိုးတက်စေခြင်းလို့ဖြစ်တယ်လို့သူတို့သဘောမပေါက်ကြဘူးလို့ယူဆပါသလားဒီနိုင
်ငံရေးခင်ဗျားလည်းသိရတယ်ဒီစစ်ကပြက်နေတဲ့တာကြအခုခေါ်ရရအကုန်လုံးပြစ်ဆိုရင်ခုလည်းပြစ်မှာမဟုတ်လားအကလိုက်ဆွဲချလိုက်မှာဟုတ်လားမပြစ်ဆိုင်လို့မပြစ်သေးတာအဲ့တံမျိုးသိချမ်းသိကျင်ထားပြီးတော့အရင်ဘူချုပ်ကိုချမ်းသာလာလုပ်ပြီးဆက်တာအဲ့ချမ်းသာပြီးဘေးဆွဲချနေတဲ့ဘူချုပ်မျိုးတန်းစီလို့ဆိုရတယ်အဒီတိုင်းကြီးလူရရှိမှန်းပြောသူပေါ့ဗျာကျွန်တော်တို့ကတက်မဆောင်ကြတာခံကြောက်တယ်ဒီကြောက်ကနေပြီးတော့ကျွန်တော်တို့ကခံရတယ်ဆိုပြောသူအဲ့လိုပြောနေတယ်ဒါကြောင့်မလို့တက်ကိုခင်ဗျားဘလုံးမစိတ်ကူးမနေနဲ့ဗျာတက်ကတော့တောင်းဆန်းစုကြီးအခုဒီကြည်ဆိုရှယ်နံပါတ်ပြပြီးတော့ကာကွယ်ပေးကြအောင်ပါပဲခင်ဗျာသူတို့ကဒီနော်သူများတက်ကဲဦးရင်းကအဒီတိုင်းဒီတော့ဒီကတော့စိတ်ပြပြီးတော့ ICU ဝင်ပြီးတော့ဘာသုံးခန်းသာအေးရောကွာဆိုပြောတဲ့လူရှိတယ်ကျွန်တော်ကပါပါဝဲချင်ပါဟု
တ်ကဲ့
ဆိုတော့ဒီကစိတ်ပြတာကိုပြောပြတာပါဟုတ်ကဲ့ပါ
ဆိုတော့ဒေါန်ဆန်းစုကြည်နဲ့ဘုဂျုံမူကြီးတန်းရွှေနဲ့တွေ့တယ်ဘာညာဆွဲသတိနေထတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှုကြီးတန်းရှည်ကပဲတင်းခံနေသလားလက်ရှိကာချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ဟန်ကပဲတင်းခံနေသလားဘယ်လိုသုံးသပ်မိပါလဲခင်ဗျာ
ကိစ္စလိုက်အတူတူပဲအတူတူနဲ့အတူတူပဲဗိုလ်ချုပ်တန်းရှည်ကမရှိနဲ့အဲဒါကကာချုပ်မင်းအောင်နိုင်လည်းပဲဘောင်းဆန်းကြီးစီယုံတာပဲသူ့ကိုစီယုံလို့ကာဝေးကြီးစီယုံကိုလည်း2020လောက်ပြီသူ့ကိုလည်းဆင့်ကျူထားတာပဲအာမသိမသာဒါမှမဟုတ်မရဘူးဗျာအဲဗိုလ်ချုပ်မှုကြီးတန်းရှည်သူကရပါဦးနေဝင်တော့ဗျာနောက်ဆုံးဦးနေဝင်ကိုလှမ်းချလိုက်မှဦးတန်းကြီးကလှမ်းချလိုက်တာလေလှမ်းချလိုက်တော့ဦးတန်းကြီးအဲ့အတွက်ကြောင့်သူကအပြည့်ယူခတာဗျာအကုန်အကာအကွယ်အပြည့်ယူခတာဒါကြောင့်မလို့တောင်းတော်ကြီးပြောင်းလဲတာဘူးဆိုတာအေးဦးတန်းကြီးတို့မရှိရင်တော့ဟလာအေးတမျိုးပြောင်းရင်ကြောင့်ဦးတန်းကြီးတို့ရှိနေသမျှစာချုပ်မင်းအောင်အစ်င့်လောက်နဲ့အဲ့လောက်ကြီးမလုပ်နိုင်ဘူးလေလုပ်တော့မှပဲ၄၃၆ကခါဝေးလောက်ကလေးကနည်းနည်းပါးပါးလောက်ပေါ့ဗျာကြံနဲ့၉၀ကျော်တော့မဖြစ်ပြင်းနဲ့မရဘူး
တော်ရရှိမှာခင်ဗျာမြမသမိုင်းမှာတာဝန်ရှိသူတွေကလုတ်တဲ့လုတ်ခိုက်တာကိုအလုံးလောက်မလုတ်ခိုက်ကြတာအချိန်မီမလုတ်ခိုက်ကြတာတွေကြောင့်တိုင်းပြည်ညှိနှိုင်းခဲ့ရတဲ့သတ္တကားတွေအများအများရှိခဲ့ပါတယ်အခုအခါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်ပြည်သူတရားလုံးကလိုလားတောင်းတနေရတဲ့အချိန်မှာအလားတူ too late too little ဆိုတဲ့အခြေအနေတွေမဖြစ်ရလေအောင်စဉ်းစားစရာယူသင့်တယ်လို့ထင်မိပါကြောင်းပြောကြရင်ဒီကုန်းချောက်လိုက်ပါခင်ဗျာကျေးဇူးတင်ပါတယ်
မြန်မာရေးသုံးသက်ချက်နားဆင်ရပြီးခုတခါတော့သူယုံကြည်အားကဏ္ဍမှာရန်ကုန်တက္ကသိုလ်ဓာတ်တနိကဗီဒာဌာနမှူးဒေါက်တာလဲလဲဝင်းရဲ့ယုံကြည်အားတွေကိုနားဆင်နေပါပြီ
။ဒီယုံကြည်အားကဏ္ဍမှာကျွန်မအနေနဲ့တင်ပြတွေ့ရခေါင်းစဉ်ကတော့ integrity ဂုဏ်သိက္ခာ integrity သိက္ခာသမားရေးနဲ့ justice တရားမျှတခြင်းတို့အကြောင်းပဲဖြစ်ပါတယ်။ဂုံတိတ်ခါဆိုတဲ့စကားလုံးဟာဂုံနဲ့တိတ်ခါဆိုတဲ့စကားလုံးတစ်ခုပေါင်းစပ်ထားတာဖြစ်ပြီးတော့တိတာမြင်လာတဲ့အရာဖြစ်ပါတယ်။လူတူးချင်းရဲ့ဂုံတိတ်ခါလူသားအလုံးရဲ့ဂုံတိတ်ခါလူတူးချင်းရဲ့ခွင့်အရေးလူသားအလုံးရဲ့ခွင့်အရေးဆိုတဲ့ယူဆတွေနဲ့အများဆုံးပတ်သက်ဆက်စပ်နေပါတယ်။ Human dignity, human rights ဆိုတဲ့သုံးနှုန်းများဟာထင်ရှားသိသာတဲ့သာတကအများဖြစ်ပါတယ်။ဂုံဆိုတဲ့တပါးသူတွေရဲ့တန်ဖိုးဖြတ်မှုပေါ်အသေးထားတဲ့အတွက်ပုဂ္ဂလဒိဋ္ဌန်သဘောနဲ့ဆောင်ပါတယ်။ဘာသာတရားယုံကြည်မှုယဉ်ကျေးမှုယာတုဂုံတိန်စတာတွေနဲ့လည်းပတ်သက်နေပါတယ်။လူဂုံတိတ်ခါလူအခွင့်အရေးကိုထိန်းသိမ်းကာကွယ်စောင့်ရှောက်ဖို့လိုလာတဲ့အခါမျိုးမှာ justice ဆိုတဲ့တရားမျှတမှုသဘောကိုတောင်းဆိုလာကြပါတယ်။တိတ်ခါတမာရီဆိုတဲ့စကားလုံးကတော့တိတ်ခါနဲ့တမာရီဆိုတဲ့စကားနှစ်ခုရဲ့နှစ်ခုကိုပေါင်းဆက်ထားတာဖြစ်ပါတယ်။လူပင်ကိုဇယိုက်နဲ့ဆိုင်ပါတယ်။ယူတာမှုဖြောင့်မတ်မှုကိုကျင့်တီလာကောင်းမွန်မှုတာဝန်သိစိတ်ရှိမှုဆိုတဲ့သဘောပေါ်အခြေခံပါတယ်။ချားသူတွေကမိမိကိုဘယ်လိုမြင်မြင်မိမိရဲ့ကိုချင်းတိတ်ခါကိုတည်ကြည်စွာဆောင်ထင်းခြင်းသဘောဖြစ်တာမို့တမာရီဆိုတဲ့စကားလုံးနဲ့တွဲသုံးတာဖြစ်ပါတယ်။တိတ်ခါတမာရီဆိုတဲ့စကားလုံးဟာမြန်မာမှုနယ်ပယ်မှာရှိတဲ့အဂတိတရား၄ပါးမှကင်းလွတ်ခြင်းဆိုတဲ့သဘောနဲ့လည်းနှီးစပ်စွာဆက်နွယ်လျက်ရှိပါတယ်။လူ့ဘောင်လောကမှာဂုံဆိုတဲ့ဝေကြီးဥစ္စာစည်းစိမ်ချမ်းသာရာထူးပွဲဒီဂရီကိုကြည့်ပြီးဂုံတိတ်ခါရှိတယ်လို့ဆိုကြတဲ့သူတိုင်းတိတ်ခါတမာရီဆိုတဲ့ integrity နဲ့တော့မပြည့်စုံပါဘူး။က ကိုယ်တိတ်ခါဒီဂနတီကိုမြင်သာတင်သာတဲ့အရာတွေနဲ့ဆုံးဖြတ်လို့ရပါမယ်တိတ်ခါသမားရဲ့အင်တီဂရီတီကိုတော့ဒီလိုလွယ်လွယ်နဲ့ဆုံးဖြတ်ဖို့ခက်ခဲတယ်လူဖွဲ့စည်းတိုင်းမှာလူတိုင်းလူချင်းတောင်းတကြတဲ့ equality ဆိုတာဟာအားလုံးစီကိုယ်ရည်တူတူတည်းညီပေးတာပါနှီးလန်းချေပြူပါ equity ဆိုတာကတော့လူသူကိုလူတစ်လောက်ဖြစ်စေပေးတဲ့နည်းပါရလဲချင်းပြူပါ equality ကမျှတာတယ်လို့ထင်ရပေမဲ့ရလက်ကမမျှတာတာမျိုးဖြစ်တတ်ပါတယ်လူတဲ့စီကိုမလားမငှရောက်သွားတာမျိုးမလူတဲ့စီမှာပို့ရောက်သွားတာမျိုးပေါ့လူအားလုံးဟာပင်ကိုယ်ရည်ချင်းညီမှန်းချက်ခံရမှာမဟုတ်နဲ့ဝိရိယစိုက်ထုံမှုစတဲ့အခြေခံသဘောတွေဟာတပြေးညီညှိယူလို့မရတဲ နေရာမှန်ထားခြင်းဆိုတဲ့ human resource ရွေးချယ်ခံထားခြင်းအတွက်ထိရောက်ပါတယ်။လူတူးချင်းရဲ့အရေးချင်းကိုမြင့်တင်ရမှာလည်းထိရောက်တဲ့နေ့လမ်းဖြစ်ပါတယ်။လူတူးချင်းရဲ့အရေးချင်းကိုမှန်မှန်ကန်ကန်သိမှတ်ပြုပြီးလူမှန်နေရာမှန်ချင်းမြင့်မြောက်စားတာဟာလူတွေရဲ့ dignity နဲ့ rights ကိုအလေးထားတန်ဖိုးထားတာဆိုရင် equity ဆိုတဲ့အယူအဆကိုလက်တွေ့ကျင့်သုံးမှုပို့ပြီးသင်လျော်ပါတယ်။ဒီနေရာမှာအဓိကကျတဲ့အခန်းကဏ္ဍကတော့ integrity ပါပဲ။ decision maker များ policy maker များဟာသိက္ခာသမားရရှိဖို့ရည်ကြီးလာပါတယ်။လက်ရှိကျမတို့နိုင်ငံရဲ့စီးပွားရေး၊လူမှုရေး၊ပညာရေး၊နိုင်ငံရေး၊တရားစီရင်ရေးစတဲ့ကဏ္ဍချင်းများရမှာဖြစ်ပေါ်နေတဲ့ပြဿနာအများစုကိုကြည့်ရင်လူအခြေခံရပိုင်ခွင့်ဖြစ်တဲ့ justice ဆိုတဲ့တရားမျှတမှုပျောက်ဆုံးနေတာပါပဲ။ဒါကိုဖြေရှင်းဖို့အတွက်အဓိကတော့ချက်ကတော့အမှန်ကိုမျက်နှာ၊ယုံတာမှုကိုအခြေခံ၊တာဝန်သိစိတ်တာဝန်ယူစိတ်ကိုလေးထားတဲ့သိက္ခာသမားရကိုပြုစုပြောင်းထောင်ခြင်းလို့ဆိုပါရစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါ။အခုတော့မနက်ခင်းသတင်းအကျဉ်းချုပ်ကိုဦးကျော်စံသားကပြောပြမှာပ
ါ။မြောက်ကိုရီးယားဟာသူတို့လက်နက်တွေကိုစီးရီးယားတိုက်ခိုက်ဖျက်ဆီးတာမခံရစေဖို့လှုပ်ဆောင်နေတယ်လို့လုံခြုံရေးကောင်စီကိုတောက်ကြနေကတင်ပြတဲ့ကုလသမဂ္ဂအစည်းအဝေးခန်းစားဆောင်မှာဖော်ပြထားပါရဲ့။မြောက်ကိုရီးယားဟာအရက်ဘက်အဆောက်အဦတွေလေဆိပ်တွေကိုအဆုံးပြုပြီးဒုံးကျည်လက်နက်တွေနျူကလ িয়ার ဆန်တတ်မှုတွေလှုပ်ဆောင်ဖို့စီစဉ်နေတယ်လို့လည်းပြောထားပါရဲ့။ဆိုရရန်တရားတစ်စိတ်တစ်ပိုင်းရဆိုင်မှုထပ်ပြီးမဖြစ်ရလျအောင်အမေရိကန်လွှတ်တော်အမတ်တွေကြိုးစားနေရပြီးဘူဒူးနဲ့တကပိတ်စီဝေဘကနေနေဆက်လူငယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုမကြာခင်ရက်တွေအတွင်းရလာနိုင်တယ်လို့ဆိုကြပေမဲ့အစစ်အစစ်အခြေအနေတွေနဲ့ပတ်သက်ပြီးပါတီကြီးနှစ်ယောက်သဘောထားကွဲလွဲမှုတွေရှိနေစေဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့ဗီယက်နမ်နိုင်ငံဒါနန်မြို့မှာဒီကနောက်ပိုင်းဒုတိယအကြိမ်တွေ့ဆုံမဲ့ကိစ္စကိုအမေရိကန်မဟာမိတ်တွေကသတိနဲ့ကြိုဆိုလိုက်ကြပါတယ်။ဒါပေမဲ့ချန်တန်ဟောက်စ်မူဝါဒလေးလာရေးအဖွဲ့သူတွေကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာထရမ့်အောင်မြင်မှုရတယ်ဆိုတာမဟုတ်ကြောင်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဆက်လက်နုတ်ကိုင်နေတဲ့အထောက်အထားတွေတွေ့ရတယ်လို့ပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေထပ်မံဝင်ရောက်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုကန့်ကွက်လိုက်ပါတယ်။ပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့သဘုံတပ်တွေတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒုက္ခသည်တွေထပ်မံဝင်ရောက်လာတဲ့ကိစ္စကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံမကြီးကိုသူတို့နိုင်ငံရဲ့ယုံကဆင့်ခေါ်ပြီးအခုလိုကန့်ကွက်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အရာစီကြီးတူကပြောကြောင်း Channel News Asia မှာဖော်ပြထားပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဥကျော်စံသာပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ဒီမနက်အတွက် VOA အစီအစဉ်လေးကိုလိုင်းနိုမီတာ3040 48နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာပါ။သောတာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.